Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတို့ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေ VOA American တန်က2018ခုနှစ်နိုဝင်ဘာလ9ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ32 40 49တို့ပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ခင်ဗျာကျွန်တော်စမိုးပြီပါခင်ဗျာအခုနံနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်တော်ကတော့ကျော်စနာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတရုတ်နိုင်ငံကိုနှဲကြနိုင်ငံတော်အလဲပတ်ခီးစတင်လိုက်ပါပြီတရုတ်နိုင်ငံကုန်သွယ်ရေးမှာအရှုံးပေါ်နေတဲ့ကိစ္စနဲ့မြောက်ကိုရီးယားအရေးတွေကိုအဓိကဆွေးနွေးမယ်လို့ယူဆရပါတယ်အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ဟာတက်ဆက်ပြည်နယ်မှာစနပ်ပြမှုဖြစ်ပွားခဲ့တဲ့ဒေသကိုဆွေးနွေးနေပါတယ်မလေးရှားနိုင်ငံပါလီမန်အမတ်တွေကသူတို့နိုင်ငံပိုင်ပက်ထရိုနက်စ်ကုမ္ပဏီကိုမြန်မာနိုင်ငံကနှုတ်ထွက်ဖို့ပန်ကြားလိုက်ပါတယ်ဒီသတင်းတွေနဲ့အတူကျန်တဲ့အရေးကြီးသတင်းတွေကိုတော့ခင်မျိုးစနဲ့အတူတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
โอเคကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော
့28ရက်နေ့မြန်မာပြည်ရောက်မယ်28ရက်နေ့နေပြီးတော့တွားပြီးတော့မှနိုင်ငံတော်သမရရဲ့နောက်နိုင်ငံတော်အကြီးအကဲတွေနဲ့
အဲ့ဒါကတော့ပူဟမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ရန်ကုန်ကက်သလစ်ယဟန်အမတ်ဖြစ်တဲ့ကာဒီနယ်ချားလ်စ်ဘူရဲ့လက်ထောက်ဖုန်းတော်ကြီးဒိုမီနစ်ပြောကြားသွားတာဖြစ်ပါတယ်နောက်ပိုင်းမှာသတင်းအပြည့်အစုံကိုနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေမိသားစုတကွဲတပြားဖြစ်နေတဲ့အတွက်ပျောက်ဆုံးနေတဲ့ကလေးတွေမိဘနဲ့ပြန်ဆုံဖို့အတွက်ကြိုးပမ်းနေတဲ့တဲ့ရင်ဗကန်ဖျားဘော်ကနေဝင်ချင်းကြည်င်းနဲ့ပြုတ်ကျတေဆုံးသွားတဲ့အမေရိကန်ကျောင်းသူနဲ့ပတ်သက်ပြီးတော့နောက်ဆက်တွဲတဲ့ရင်အာရှ၅နိုင်ငံအခီးဖြစ်လောလောဆယ်တရုတ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတရဲ့ခီးစဉ်အကြောင်းစာရာတွေကိုနားဆင်ကြဖို့ရှိပါတယ်။ပတ်စင်ကဏ္ဍတွေကိုလည်းနားဆင်ကြမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာတဲ့ရင်တွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတရုတ်နိုင်ငံကိုနှစ်ရက်ကြာနိုင်ငံတော်အလဲပတ်ခီးစတင်လိုက်ပြီးဖြစ်ပါတယ်။အမေရိကန်ဟာတရုတ်နိုင်ငံနဲ့ကုန်သွယ်တဲ့နေရာမှာယမန်နှစ်ကအမေရိကန်ဒေါ်လာဘီလီယံ350ခန့်အရှုံးပေါ်ခဲ့ရတာဒီနှစ်မှာအခုအချိန်ထိဘီလီယံ220ကျော်သာအရှုံးပေါ်နေတဲ့အတွက်အတန်ငယ်ဆက်ဆံမှုရရှိခဲ့တယ်လို့ဆိုနိုင်ပါတယ်။ဒီကုန်သွယ်မှုအရှုံးပေါ်တဲ့ပြဿနာနဲ့မြောက်ကိုရီးယားပြဿနာတို့ဟာမစ္စတာထရမ့်နဲ့တရုတ်အရာရှိကြီးတွေအကြားအဓိကဆွေးနွေးရမယ့်ပြဿနာတွေဖြစ်နေပါတယ်။ကိုရီးယားပြည်ထောင်စုနဲ့ပတ်သက်လို့လည်းရုရှားနဲ့တရုတ်အပါအဝင်နိုင်ငံအားလုံးတို့ဟာမြောက်ကိုရီးယားအပေါ်ချက်မှတ်ထားတဲ့အရေးယူမှုတွေကိုအပြည့်အဝလိုက်နာဖို့မြောက်ကိုရီးယားနဲ့ဆက်ဆံရေးအဆင့်ဆော့ချဖို့နဲ့ကုန်သွယ်ရေးနည်းပညာဆက်နွယ်မှုတွေအားလုံးကိုအဆက်ဖြတ်ဖို့တိုက်တွန်းခဲ့ပါတယ်။အန်ဒီယေကိုအတူတူကရင်ဆိုင်ရေးဟာမိမိတို့ရဲ့တာဝန်ဖြစ်တယ်။အန်ဒီယေကြီးမားလာလေလေတခြားရွေးစရာနီလန်းနဲလေလေဖြစ်တယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်။သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်းဖင်တို့ဟာနိုဝင်ဘာလ9ရက်ကြာသပတေးနေ့မှာတည်ဝင်ဆွေးနွေးကြဖို့ဆင်ပါတယ
်။တနင်္လာနေ့တုန်းကပြုလုပ်တဲ့ Virginia နဲ့ New Jersey ပြည်နယ်တွေရဲ့ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေမှာ Democratic Party ကနေလွယ်လင့်တကူအနိုင်ရသွားတဲ့အတွက်သမ္မတ Donald Trump အနေနဲ့နိုင်ငံရေးအရအတော်လေးကိုအထိနာသွားခဲ့ပါတယ်။ဒါဟာနောက်နှစ်ကျင်းပမဲ့ Congress လွှတ်တော်အတွက်အောက်လွှတ်တော်အမတ်နေရာ435နေရာနဲ့အထက်လွှတ်တော်အမတ်နေရာ3ပုံတပုံကိုရွေးချယ်မဲ့ဂျာကာလာရွေးကောက်ပွဲအတွက်ရိုက်ခတ်မှုတွေအများကြီးရှိလာမှာဖြစ်ပါတယ်။ဒီလိုဒီမိုကရက်တို့အနိုင်ရတဲ့အဓိကအကြောင်းကတော့သမ္မတဒေါ်နယ်ထရမ့်ပေါ်မှာစိတ်ဆိုးဒေါသထွက်နေမှုတွေကြောင့်ဖြစ်တယ်လို့ exit poll ဆိုခေါ်တဲ့ရွေးကောက်ပွဲမဲပေးပြီးထွက်လာသူတွေကိုမေးမြန်းချက်တွေကပြသနေပါတယ်။ New Jersey ပြည်နယ်အုပ်ချုပ်ရေးမှူးဖြစ်တဲ့ရွေးကောက်ခံရသူ Phil Murphy ကဒီရွေးကောက်ပွဲရလဟာ Republican Party ကဒေါ်နယ်ထရမ့်ကိုလုံးဝငင်းပယ်ခြင်းဖြစ်တယ်လို့ဆိုပါတယ်။Virginia ပြည်နယ်မှာ Republican Party ဝင် Ed Gillespie ကိုအနိုင်ရခဲ့သူ Democrat Ralph Northam ကမဲဆွယ်စဉ်ကာလတုန်းက Trump နဲ့သူ့ရဲ့မူဝါဒတွေအထူးသဖြင့်လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုဥတီပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အခုရွေးကောက်ပွဲရလဒ်တွေဟာသမ္မတ Donald Trump အရွေးခံပြီးတစ်နှစ်ကြာမှပေါ်ထွက်လာတာဖြစ်ပြီးလူလူထောက်ခံမှု40ရာခိုင်နှုန်းအောက်ထိသမ္မတတယောက်အနေနဲ့သမိုင်းမှာမကြုံစဖူးအောင်ကြာဆင်းနေတဲ့ Donald Trump အဖို့အနာဂတ်နိုင်ငံရေးကံကြမ္မာကိုဖော်ပြနေခြင်းဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်
။ American ပြည်ထောင်စုဒုတိယသမ္မတ Mike Pence နဲ့ဇနီး Karen Pence တို့ဟာအုပ်စုလိုက်ပစ္စကံငယ်ရလို့သေဆုံးသွားသူတွေရဲ့မိသားစုတွေဒဏ်ရာရရှိသူတွေအသက်မပြေပဲကြံရည်သူတွေကိုနှိမ့်သိမ်းအားပေးဖို့အတွက် Texas ပြည်နယ် Sutherland Spring မြို့လေးကိုရောက်ရှိနေပါတယ်။ Mr. Pence ဟာတနင်္ဂနွေနေ့မနက်ဖျားဝတ်ပြုနေစဉ်သနသမားတဦးဝင်ရောက်ပစ်ခတ်မှုကြောင့်သေဆုံးသွားသူ26ဦးအတွက်ဝတ်ပြုဆုတောင်းတဲ့နေရာမှာစကားပြောကြားမှာဖြစ်ပြီးအဲ့ဒီဒေသကရဲဝန်ထမ်းတွေနဲ့တခြားသူတွေရဲ့အသက်ကိုကာကွယ်နိုင်အောင်သနသမားကိုလိုက်လံပစ်ခတ်ခဲ့ရတဲ့ဖခင်ကြောင့်ပတ်ဝန်းကျင်ကလူလူနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ ီပြစ်ခတ်မှုကြောင့်တနက်ကန်ဆောင်သူအရေးအတွက်များပြားလာတဲ့ Texas ပြည်နယ်မှာတနက်ကန်ဆောင်ဝင်ဥပဒေကိုပုံမထင်းချုပ်ဖို့လိုအပ်လာသလားဆိုတာပူပြီးမေးစရာဖြစ်လာနေပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့တနက်ကန်ဆောင်ဝင်ဥပဒေကိုတင်းကျပ်လိုက်လို့တနက်ပြစ်တဲ့သူကိုဟန်တားနိုင်မှာမဟုတ်ဘူး။သူ့ကိုလိုက်လံပြီးတော့ပြစ်ခတ်ခဲ့တဲ့အင်းဒီချင်းတွေကိုသာဟန်တားရရောက်မယ်လို့အင်္ဂါနေ့ကပြောကြားခဲ့ပါတယ်။
American ပြည်တော်စုအနေနဲ့ Cuba နိုင်ငံစစ်တပ်ထောက်လှမ်းရေးနဲ့လုံခြုံရေးဝန်ထမ်းတွေနဲ့စီးပွားရေးလှုပ်ဆောင်မှုတွေကိုရှောင်ကျဉ်ဖို့ Cuba နိုင်ငံကိုတောက်ရောက်မဲ့ခီးစင်တွေကိုကန့်သတ်ဖို့ Cuba နဲ့ American ပြည်သူတွေခီးသွားလာပြီးအပြန်အလှန်ဆက်ဆံမှုတွေကိုကန့်သတ်ဖို့အတွက်အပြောင်းအလဲတွေကိုကြေညာလိုက်ပါတယ် Cuba နိုင်ငံကိုတောက်ရောက်မဲ့ American ပြည်သူတွေဟာ American company တွေကစီစဉ်တဲ့ခီးသွားအုပ်စုတွေနဲ့သာတောက်ရောက်မှာဖြစ်ပါတယ်အဲ့ဒီခီးသွားတဲ့အဖွဲ့တွေထဲမှာလည်းခီးစင်ကိုကမကထပြုလုပ်စီစဉ်ပေးတဲ့ကိုယ်စားလှယ်တဦးစီလည်းပါဝင်ရမယ်လို့ဆိုပါတယ်ကျူဘာနိုင်ငံစစ်ဖက်နဲ့အဆက်အသွယ်လုပ်နေတဲ့ဟိုတယ်80ကျော်နဲ့တခြားစီးပွားရေးလုပ်ငန်းတွေရဲ့စီရင်ကိုလည်း American နိုင်ငံချိုင်းဝန်ကြီးဌာနကနေထုတ်ပြန်ထားပါတယ်ဒီစီကံအသက်တွေဟာကျက်တပရင်းတွေကစားပြီးအသက်ဝင်မှာဖြစ်ပြီးသမ္မတအိုဘားမားလက်ထက်ကပြုလုပ်ခဲ့တဲ့နှစ်နိုင်ငံတန်တမာပြန်လည်တည်ဆောက်မှုကိုနောက်ပြန်ဆုတ်လိုက်တဲ့သဘောလည်းဖြစ်ပါတယ်ကျူဘာကွန်မြူနတီနိုင်ငံပေါ်မှာနှစ်ပေါင်း90ကျော်ပိတ်ပင်တားဆီးမှုကို2015မှာသမ္မတအိုဘားမားကရုပ်သိမ်းခဲ့တာဖြစ်ပါတယ
်ယူအေမရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဝါရှင်တန်မြို့တော် VOA သတင်းများဆက်လက်ကြေညာနေပါတယ်ခင်ဗျာ။မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့မြန်မာနိုင်ငံစွမ်းအင်ဝန်ကြီးတကတန်တရားရှိတယ်လို့ပြောကြခဲ့ပြီးတဲ့နောက်ဒီစီမံကိန်းအတွက်မြန်မာအစိုးရနဲ့ဆက်လက်ဆွေးနွေးသွားမယ်လို့တရုတ်ဘက်ကပြောကြလိုက်ပါတယ်။ American Dollar 3.6 billion တန်ဖိုးရှိတဲ့မြေဆုံစီမံကိန်းဟာမြန်မာနိုင်ငံရခိုင်စစ်အစိုးရလက်ထက်2017မှာရဆိုင်ခဲ့ပြီးတဲ့နောက်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကြားမှာအဖူးအထစ်ဖြစ်စေခဲ့တဲ့စီမံကိန်းဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထိခိုက်နိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေကြောင့်မြေဆုံစီမံကိန်းကိုရဆိုင်ပြီးတခြားအစားထိုးစီမံကိန်းတွေပြုလုပ်နိုင်မဲ့အလားအလာကိုနှစ်ဖက်အရာရှိဆွေးနွေးခဲ့ကြတယ်လို့ပြည်ခဲ့တဲ့ဧပြီလတုန်းကသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီအလျားစစ်စီမံကိန်းတွေဟာမြန်မာနိုင်ငံရဲ့ကာလရှည်ကြာစွန့်အင်လူအမှုကိုဖြည့်ဆည်းမှုအတွက်ဦးစားပေးမဟာဗျူဟာတရားမဟုတ်ဘူးလို့စွန့်အင်ဝန်ကြီးဦးဝင်းခိုင်က Reuters သတင်းဌာနကိုပြောကြားခဲ့ပါတယ်။မြန်မာအစိုးရအနေနဲ့မြေဆုံစီမံကိန်းကိုပြန်လည်သုံးသပ်ဖို့အတွက်2016အောက်တိုဘာလကအဖွဲ့တစ်ခုဖွဲ့စည်းပေးခဲ့ပြီးတရုတ်စွန့်အင်ကုမ္ပဏီ UNAN နိုင်ငံတကာစွန့်အင်ရင်းနှီးမြှုပ်နှံရေးကော်ပိုရေးရှင်းနဲ့ဆွေးနွေးနေတယ်လို့ပြောကြားခဲ့ပါတယ်။
မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ Rohingya Muslim တွေပေါ်မှာအကြမ်းဖက်မှုကိုကန့်ကွက်တဲ့အနေနဲ့မြန်မာနိုင်ငံမှာပြုလုပ်နေတဲ့ရင်းနှီးမြှုပ်နှံမှုတွေကိုပြန်ပြီးရုပ်သိမ်းဖို့အတွက်မလေးရှားနိုင်ငံပိုင် Petronas စွမ်းအင်ကုမ္ပဏီကိုမလေးရှားပါလီမန်အမတ်တွေကဗိုလ်တပုနေမှာတောင်းဆိုလိုက်ကြပါတယ်။ Petronas ကုမ္ပဏီဟာအစ္စလာမ်ကိုတည်ဝင်ဘာသာဖြစ်နေအတိအမှတ်ပြုထားတဲ့မလေးရှားနိုင်ငံရဲ့အကြီးဆုံးစွမ်းအင်ကုမ္ပဏီဖြစ်ပြီးမြန်မာနိုင်ငံမှာသဘာဝတန်းွေလောက်ကွက်တွေအများအပြားကိုပိုင်ဆိုင်ထားတဲ့ကုမ္ပဏီလည်းဖြစ်ပါတယ်။မြန်မာစုအနေနဲ့လူနည်းစု Rohingya တွေကိုခွဲခြားဆက်ဆံမှုတွေချက်ချင်းရဆိုင်ပြီးနိုင်ငံသားဖြစ်နေအတိအမှတ်မပြုရန်လာမယ့်နှစ်ကစပြီးမြန်မာနိုင်ငံတွင်လုပ်ငန်းဆောင်ရွက်မှုတွေအားလုံးကိုရပ်ဆိုင်ဖို့အတွက်နိုဝင်ဘာလ10ရက်နေ့ကမလေးရှားပါလီမန်အမတ်40ကျော်တို့ကမြစ်တာရက်ခံခဲ့ကြတာပါမလေးရှားနိုင်ငံဟာရိုဟင်ဂျာပြည်ထောင်နယ်ပတ်သက်ပြီးဒေသရင်းမှာအပြင်းထန်ဆုံးကန့်ကွက်တဲ့နိုင်ငံတစ်ခုဖြစ်ပြီးအကြမ်းဖက်မှုနဲ့ပတ်သက်လို့စိတ်မချမ်းမြေ့ဖြစ်ရကြောင်းစက်တင်ဘာလတုန်းကမလေးရှားနိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးကိုဆင့်ခေါ်ပြီးပြောကြားခဲ့တာလည်းဖြစ်ပါတယ်
စီရအစိုးရဟာသူ့နိုင်ငံသားတွေပေါ်ဓာတ်လက်နက်တွေအသုံးပြုရဲဆိုတဲ့ကိစ္စကိုရှုတ်ချတဲ့ကြီးညာချက်တစ်စောင်တခြားနိုင်ငံကသံတမန်တွေနဲ့အတူအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson လက်မှတ်ရေးထိုးလိုက်ပါတယ်။ဝန်ကြီး Tillerson ဟာဒီကြီးညာချက်ကိုပြင်သစ် Germany, Britain နိုင်ငံရဲ့ဝန်ကြီးတွေနဲ့အတူပူးတွဲထုတ်ပြန်ခဲ့တာဖြစ်ပါတယ်။စီရသမ္မတ Bashar al-Assad အစိုးရဟာသဘုံထိန်ချုပ်ထားတဲ့ Khan Sheikhoun မြို့ကိုဒီနှစ်အစောပိုင်းကဆိုင်ရန်စိတ်တံငွေတွေသုံးပြီးတိုက်ခိုက်ခဲ့ခြင်းအပြင်ဒါဟာနိုင်ငံတော်ဥပဒေကိုချိုးဖောက်တယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးအရာရှိကတွေးဆခဲ့ကြပြီးတဲ့နောက်မှာဒီကြေညာချက်ပေါ်ထွက်လာတာဖြစ်ပါတယ်။ဒီမတိုင်ခင်ကလည်းအယ်လက်တမီနာမြို့ကိုအလားတူတိုက်ခိုက်ခဲ့တယ်လို့စုံစမ်းစစ်ဆေးအရာရှိတွေကပြောကြောင်းပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ဒီတွေးဆမှုတွေဟာဆီးရသမ္မတရဲ့ရင်းနှီးတဲ့မဟာမိတ်တူဖြစ်သူရုရှားနိုင်ငံအဖွဲ့နိုင်ငံရေးအရာကတိကောက်ဖြစ်စီရာဖြစ်နေပါတယ်။
တူရကီနိုင်ငံဝန်ကြီးချုပ်ဘင်အယ်ယီလ်ဒရမ်ဟာဘင်အလီယီလ်ဒရမ်ဟာချက်သပရီနေမှာအမေရိကန်ဒုသမ္မတမိုက်ပန့်စ်နဲ့တွေ့ဆုံမှာဖြစ်ပါတယ် AI လို့ခေါ်တဲ့လူခွင့်ရဲ့အဖွဲ့ကတော့တူရကီနိုင်ငံမှာလက်အတန်းကြားဖမ်းဆီးထောင်ချထားခြင်းခံရတဲ့သူတို့ရဲ့တူရကီဆိုင်ရာတာဝန်ခံကိုလွှတ်ပေးဖို့အတွက်တောင်းဆိုဖို့အမေရိကန်ကိုတိုက်တွန်းထားပါတယ် AI အရာရှိတဦးဖြစ်တဲ့ထာနာခေလစ်ခာတူရကီနိုင်ငံမှာလူသုံးများတဲ့ကွန်ပျူတာမက်ဆေ့ချ်ပို့တဲ့ application ကိုဒေါင်းလုဒ်လုပ်ခဲ့တဲ့အတွက်ထောင်ချခံနေရတာဖြစ်ပါတယ်သူရဲ့လုပ်ဖို့ကင်ဘက်ဆယ်ဦးလို့ဟာလဲသူတို့အခေါ်အတိတ်ပဲမရှိတဲ့ဆွဆွဲချက်တွေနဲ့ထောင်ချထားတာခံရတယ်လို့ AI ဖွဲ့ကပြောပါတယ်ဒီ application ဟာတူရကီအစိုးရကိုဆန့်ကျင်တဲ့ American အခြေစိုက် Fortan Golan ကိုထောက်ကံသူတွေအတုံးပြူနေတာလို့တူရကီအာဏာပိုင်တွေကပြောကြားခဲ့ပါတယ်
။2016အမေရိကန်သမ္မတရွေးကောက်ပွဲမှာမစ္စတာဒေါ်နယ်ထရမ့်ရဲ့နိုင်ငံသားရေးအကြံပေးဟောင်းဖြစ်သူကာတာပေးရှာရွေးကောက်ပွဲမဲဆွေစဉ်ကာလအတွင်းရုရှားနိုင်ငံကိုခရီးထက်ချိန်မှာသမ္မတဗလာဒီမာပူတင်အစိုးရအဖွဲ့ကထိတ်တန့်အရာရှိနဲ့တွေ့ဆုံပြီးရုရှားအမတ်တွေရဲ့ထူးခြားတဲ့အတွင်းသတင်းတွေကိုပါစီးကွင်းရခဲ့တယ်လို့မဲဆွေပွဲအကြံပေးတွေကိုပြောကြားခဲ့ပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ဆက်ခဲ့ခြင်းစီမစီစုံစမ်းနေတဲ့အောက်လွှတ်တော်စုံစမ်းရေးကော်မတီရှိမှပြီးခဲ့တဲ့သတင်းဘက်ကနာယီနန့်ဂျီဘီဂျာမီအောင်လာရောက်ဖြေကြားစင်မှာမစ္စတာပေ့ချ်ကသူသိထားတဲ့အကြောင်းကိုအခုလိုထုတ်ဖော်ပြောကြားသွားခဲ့တာပါရုရှားအရာရှိယူနန့်ပေ့ချ်တို့ဆက်သွယ်မှုတွေဟာလွှတ်တော်ဆိုင်ရာစုံစမ်းစစ်ဆင်ရေးမှုတွေရဲ့အယုံစုစိုက်စရာတစ်ခုဖြစ်လာပြီးအမေရိကန်တို့ရဲ့ဒီမိုကရေစီရေးအပြော့သွားအောင်ရွေးကောက်ပွဲမှာထရမ့်အနိုင်ရအောင်သမ္မတပူတင်ဦးဆောင်လှုံ့ဆော်ဆောင်ရွက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအသိုင်းအဝိုင်းကနောက်ဆုံးကောက်ထည့်ချခဲ့တာလည်းဖြစ်ပါတယ်သမ္မတထရမ့်နဲ့နိုင်ငံသားရေးအကြံပေးဟောင်းနောက်တူဖြစ်တဲ့ George Papadopoulos ကလည်းသူနဲ့ရုရှားအရာရှိတို့နီနီကာကအဆက်အသွယ်ရှိခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးပြည်ထောင်စုစုံစမ်းစစ်ဆေးရေးအရာရှိကြီးတွေကိုပြောဆိုမှုနဲ့အပြစ်ရှိကြောင်း FBI အဖွဲ့ကအထူးအကြံပေး Robert Mueller ကပြောဆိုထားပါတယ်ခင်ဗျာ
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဥကြော်စံသားနဲ့ဒေါခင်မျိုးတက်တို့ကြီးညာသွားခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်လာပါပြီပထမအဦးဆုံးကြားမှာကတော့အမေရိကန်သမ္မတရဲ့အာရှခီးစဉ်အကြောင်းပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအာရှ9နိုင်ငံစီကို12ရက်ကြာခီးစဉ်အတွင်းဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုတွားရောက်ခဲ့ပြီးတဲ့နောက်အခုဆိုရင်တရုတ်နိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံတဲ့အခါမြောက်ကိုရီးယားရေးကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ဖို့တိုက်တွန်းမှာဖြစ်သလိုနှစ်နိုင်ငံကြားကုံသွယ်ရေးမညီမျှမှုဖြစ်နေတာကိုလည်းအဓိကထားပြီးတော့ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းကုံသွယ်ရေးဝန်ကြီးဝီလ်ဘာရော့စ်ကမနေ့ကပီကျင်းမြို့မှာပြောကြားခဲ့ပါတယ်အပြည့်အစုံကိုမတ်ခွာညိုကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဇနီးမဲလာနီယာထရမ့်တို့ရဲ့အာရှခရီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်မနေ့ဗုဒ္ဓဟူးနေ့ကတရုတ်နိုင်ငံစီရောက်သွားခဲ့ပြီးတရုတ်သမ္မတရှီကျင်းပင်နဲ့သမ္မတဂရော်ရိုနဲ့အတူပေကျင်းမြို့တော်ကအထင်ကရနေရာတစ်ခုဖြစ်တဲ့ Forbidden City မှာတရုတ်အော်ပရာပြဇာတ်ကိုအတူကြည့်ရှုခဲ့ကြပါတယ်။သမ္မတထရမ့်ဟာသမ္မတရှီနဲ့အတူမြောက်ကိုရီးယားပေါ်ပိုးပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်သွားမယ်အကြောင်းသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။သမ္မတထရမ့်ကတောင်ကိုရီးယားကနေတရုတ်နိုင်ငံကိုမထွက်ခွာမီမြောက်ကိုရီးယားအပေါ်တန်တမန်ဆက်ဆံရေးလျှော့ချဖို့ကုန်သွယ်ရေးနဲ့နည်းပညာပိုင်းမှာဆက်သွယ်လုပ်ကိုင်နေတာတွေအလုံးဖြတ်တောက်ဖို့စတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေမှာအပြည့်အဝပါဝင်ဆောင်ရွက်ကြဖို့မြောက်ကိုရီးယားရဲ့အဓိကကုန်သွယ်ဘက်ဖြစ်တဲ့တရုတ်နိုင်ငံနဲ့တကွရုရှားနဲ့ကမ္ဘာနိုင်ငံအလုံးကိုတိုက်တွန်းလိုက်ပါတယ
် It is our responsibility and our duty to confront this danger together.
ဒီအနေအကိုအထူးတူကစန့်ကျင်သွားကြဖို့ဆိုတာကျွန်တော်တို့ရဲ့တာဝန်ဖြစ်တယ်လို့ကျွန်တော်တို့လုပ်ရမယ့်အလုပ်လည်းဖြစ်ပါတယ်။အကြောင်းကတော့အချိန်ကာလကြာလေးလေးအနေရပိုးပြီးတော့ကြီးလာလေးလေးဖြစ်ပြီးရွေးချယ်စရာလမ်းကြောင်းကလည်းပိုးပြီးတော့နည်းလာလို့ဖြစ်ပါတယ်
။မြို့နိုင်ငံခီးစဉ်အတွင်းသမ္မတထရမ့်ကကုလသမဂ္ဂကမြောက်ကိုရီးယားပေါ်တန်ခတ်ပိတ်ဆို့ရေးဆုံးဖြတ်ချက်တွေကိုလိုက်နာဆောင်ရွက်ဖို့နဲ့မြောက်ကိုရီးယားနဲ့စီးပွားရေးအဆက်အသွယ်ဖြတ်တောက်ဖို့ကိစ္စရပ်တွေကိုသမ္မတရှီကိုတောင်းဆိုမှာဖြစ်တဲ့အကြောင်းအိမ်ပြူတော်အကြီးအကဲအရာရှိတဦးကဆိုးမျိုးကနေထွက်ခွာစဉ်လေရင်ပေါ်မှာပြောကြားခဲ့ပါတယ်။ဒါအပြင်ဒီကနေ့နိုဝင်ဘာလ9ရက်နေ့မှာသမ္မတနှစ်ဦးတရားဝင်တွေ့ဆုံဆွေးနွေးကြတဲ့အခါနှစ်နိုင်ငံကြားကုန်သွယ်ရေးမညီမျှမှုအပေါ်အဓိကထားဆွေးနွေးမှာဖြစ်တယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဝီလ်ဘာရော့စ်ကမနေ့ဗုဒ္ဓနေ့ကပေကျင်းမြို့မှာပြောပါတယ်။ကုန်သွယ်ရေးဝန်ကြီးရော့စ်ကနှစ်နိုင်ငံကြားအမေရိကန်ဒေါ်လာ6ဘီလီယံရှိကုန်သွယ်ရေးဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးတဲ့အခမ်းအနားမှာအခုလိုပြောကြားခဲ့တာပါ။သမ္မတထရမ့်ကတရုတ်နိုင်ငံဘက်ကကုန်သွယ်ရေးအသာရနေတဲ့အပေါ်မမျှတတဲ့ကုန်သွယ်ရေးဖြစ်တဲ့အကြောင်းအမြဲတမ်းဝေဖန်ခဲ့တာဖြစ်ပါတယ်။ အမေရိကန်နဲ့တရုတ်နှစ်နိုင်ငံကုန်သွယ်ရေးမှာဒီနှစ်တစ်နှစ်လုံးလက်ရှိအချိန်အထိအမေရိကန်ဒေါ်လာ223ဘီလီယံအထိတရုတ်နိုင်ငံကအသာရနေပြီးမနစ်တုန်းကတော့အမေရိကန်ဒေါ်လာ348ဘီလီယံအထိကုန်သွယ်ရေးအသာရခဲ့ပါတယ်ဗုဒ္ဓဟူးနေ့ထုတ်ပြန်တဲ့စာရင်းအရတရုတ်ကအမေရိကန်ကိုပို့ကုန်ဟာအောက်တိုဘာလအထိ 8.3 ခိုင်နှုန်းမြင့်တက်ခဲ့ပြီးအမေရိကန်ကနေတွင်းကုန်ကတော့ 4.3 ခိုင်နှုန်းမြင့်တက်ခဲ့ပါတယ်။ဒါကြောင့်ပြီးခဲ့တဲ့အောက်တိုဘာလအတွင်းတရုတ်နိုင်ငံဘက်ကအမေရိကန်ဒေါ်လာ 26.62 ဘီလီယံဘူးကုန်သွယ်ရေးအသာစီးရနေပြီးစက်တင်ဘာလမှတ်တမ်းမှာတော့အမေရိကန်ဒေါ်လာ 28.38 ဘီလီယံအထိရှိခဲ့တာဖြစ်ပါတယ်။သမ္မတထရန့်ဟာတရုတ်နိုင်ငံခီးစဉ်ပြီးအပက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံကိုတက်ရောက်ဖို့ BNI နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။အဲဒီနောက်ဖိလစ်ပိုင်မှာကျင်းပမဲ့32ချိန်မြောက်အာဆီယံထိပ်သီးညီလာခံကိုလည်းတက်ရောက်မှာဖြစ်ပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ယူအေအမေရိကန်အတံမြန်မာပိုင်းအစီအစဉ်ကဂျာတာပရင်းနေမနေ့ဖက်ထုတ်လွှင့်ချက်တွေကိုဆက်လက်ပြီးတော့နားဆင်နေကြတာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလောအရာကိုတင်ဆက်ပေးပါရောင်းမယ်။ Roman Catholic Christian သာသနာပိုင်းပုပ်ယဟန်မင်းကြီး Francis ဟာမြန်မာနိုင်ငံကိုလာရောက်လေပတ်မဲ့ခီးစဉ်အပေါ် Christian ဘာသာဝင်တွေကကြိုဆိုလိုက်ကြပြီးတော့မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့ပုပ်ယဟန်မင်းကြီးကကောင်းကျိုးတွေဆောင်ကျင်းပေးနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်။ဒီအကြောင်းအပြည့်အစုံကိုကိုညံဝဲအောင်ကစူးစီးပြီးတော့တင်ပြထားပါတယ်။နားဆင်ပါခင်ဗျာ
။နိုဝင်ဘာလ29ရက်နေ့မှာမြန်မာနိုင်ငံကိုစတင်ရောက်ရှိလာမဲ့ပုပ်ယဟန်မင်းကြီး Francis ရဲ့ခီးစဉ်အတွင်းသမ္မတဦးတင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နဲ့နေပြည်တော်မှာတီးခြားစီတွေ့ဆုံမှုရှိသလိုနိုဝင်ဘာလ29ရက်နေ့မှာတော့ရန်ကုန်ကဘာအေးကုန်းမြေနိုင်ငံတော်တန်ခါမဟာနယ်ကအဖွဲ့နဲ့တီးသန့်တွေ့ဆုံမှာဖြစ်ပြီးစိတ်မေရီဖရာเจ้าမှာခရိယန်ဂိုင်းအုပ်ဆရာတော်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဘုရားမင်းကြီးရဲ့မြန်မာပြည်ခီးစဉ်အသေးစိတ်နဲ့ပတ်သက်လို့ရန်ကုန်ကက်သလစ်ယဟန်အမတ်ကာဒီနယ်ချားစ်မောင်ဘူရဲ့လက်ထောက်ဆရာတော်ဖာသာဒိုမနစ်ကအခုလိုရှင်းပြပါတယ်
။သူရဲ့ဘုရားမင်းကြီးရဲ့ program ကပါလဲဆိုတော့29ရက်နေ့မြန်မာပြည်ရောက်မယ်။28ရက်နေ့နေပြီးတော့တွားပြီးတော့မှနိုင်ငံတော်သမရရဲ့နောက်နိုင်ငံတော်အကြီးအကဲတွေနဲ့အာတွေ့ဆုံချင်းနှုတ်ဆက်ချင်းရှိမယ်ပြီးနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုချင်းရှိမယ်ဒါ28ရက်နေ့ပေါ့ပြီးတော့29ရက်နေ့ကျတော့ရန်ကုန်ကြိုက်ကစံကွင်းမှာအာဝတ်ပြုဆုတောင်းခြင်းရှိတယ်အဲ30ရက်နေ့ကျတော့စိတ်မေရီကက်သီဒရယ်မှာလူငယ်တွေနဲ့တွေ့ဆုံဆုတောင်းပွဲပြီးရတယ်အဲ30ရက်နေ့နေ့လယ်ပိုင်းမှာဘင်္ဂလားဒေ့ရှ်ကိုပြန်လည်ပြီးထွက်ခွာမယ့်အစီအစဉ်ပေါ့
ပုံရမင်းကြီးရဲ့မြန်မာပြည်ခီးစဉ်အတွင်းငင်းငင်းရေးကိစ္စတွေကိုဆောင်ကျင်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကရားပြည်နယ်ဖေကုံကက်သလစ်ဂိုင်းအုပ်ဆရာတော်တိုမတ်ဆူချစ်သားကအခုလိုမိန့်ပါတယ
်ကျွန်တော်အထင်တော့ကိုယ့်ရဲ့မတွေ့ဖူးတဲ့ဒီကျွန်တော်ရဲ့ရဟမင်းကြီးသူကဒီမြန်မာနိုင်ငံမှာရှိတဲ့လူကြီးတွေနဲ့လည်းသူအတွေ့မဲ့ပြီးတော့ဘာသာရဲ့ပင်ကြီးကလေးတွေ့မဲ့ဆိုတော့အဲ့ဒီမှာဒီသူအကြံပေးမှုတွေညှိနှိုင်းပေးမှုတွေရှိကောင်းရှိနေတော့ဗောနော်ဒီအတွက်ကျွန်တော်တို့ဒီအချိုးများတွေရှိနေမယ်လို့မျှော်လင့်ပါတယ်ကျွန်တော်ရဲ့ဒီနိုင်ငံတော်ရောက်တဲ့အချိန်မြန်မာနိုင်ငံလည်းသူများတွေပို့တည်လာလိမ့်မယ်အဲ့ဒီခုမျှော်လင့်ထားပါတယ်နောက်တစ်ခါကျတော့ငင်းချင်းရင်းနဲ့အမြတ်တရားတို့သူလည်းဒီကြောင့်ပြောပြမှာဆိုတော့ကျွန်တော်တို့ဒီငင်းချင်းရင်းတို့ပေါ်ဆောင်ပူပြီးမှပေါ်ဆောင်လာနိုင်မယ်လို့မျှော်လင့်ထားကြပါတယ
်။သာသနာပိုင်ပုရဟန်းမင်းကြီးရဲ့ခီးစဉ်မှာအစိုးရတာဝန်ရှိသူတွေကိုစစ်ပီးဒုက္ခတဲ့အရေးကိစ္စတိုက်တွန်းဆွေးနွေးနိုင်တယ်လို့ရခိုင်ဒေသပြည်ပခန့်တွေဆွေးနွေးနိုင်တယ်လို့သုံးသပ်သူကတော့ခရီးယန်ဘာသာဝင်တူဖြစ်တဲ့စလိုင်းဘွေကုံဖြစ်ပါတယ်
။ပုရဟန်းမင်းကြီးရဲ့ခီးစဉ်ကတော့စံတီမြောက်ပိုင်းနဲ့ကချင်မြောက်ပိုင်းတို့အငင်းဆိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဟို IDP ရအများကြီးရှိတာကိုဒုက္ခတွေကြီးအများကြီးရှိတော့အဲ့ဒီကိစ္စကိုဟိုအစိုးရကဘာလို့နီးပင်ဖိအားပေးမယ်တိုက်တွန်းမယ်တမရိုကိုတိုက်တွန်းမယ်ဆိုရင်တော့တမရိုကလည်းပဲဟိုအဲ့ဒီကိစ္စကိုတော့လဲလဲခံနိုင်တယ်နောက်ပြီးတော့လိုက်ညောပေးနိုင်မှာပေါ့သို့တော့ဒီစခိုင်မြောက်ပိုင်းမှာငင်းဆိုင်ကိုအတူတကွရှင်သွင်းနေထိုင်ဖို့ပါဖို့ညာဖို့တကယ်လို့များဒီဘင်ကာလီဖေကိုဆောင်းပေးပြီးတော့မှအမင်းတို့ မြန်မာနိုင်ငံသားတွေအရင်တော့ပြန်နေထိုင်နေပါရင်းရကြုံးနေဆိုရင်တော့မြန်မာနိုင်ငံပြည်သူတို့ကတော့ဘဝင်ချမှာမဟုတ်ဘူးလို့ဆိုတော့မြင်တယ်ဟုတ
်တကယ်တော့ပိုယန်မင်းကြီးဖရန်စစ်ရဲ့ခီးစဉ်ဟာမြန်မာပြည်ကိုကဘာကစာနာမှုတွေပိုရှိလာအောင်လှုပ်ဆောင်ပေးဖို့အတွက်မျှော်လင့်ထားကြောင်းဖာသာဒေါမနစ်ကပြောပါတယ
်အဓိကတော့ပိုယန်မင်းကြီးရဲ့ခရီးစဉ်ကတော့ဘယ်နိုင်ငံမဲသွားသွားသူ့ရဲ့ခရီးစဉ်ကသူကငြိမ်းချမ်းရေးကိုတည်ဆောင်တဲ့ပုံကိုလို့ပဲကဘာအတိမဲ့ပြုထားတဲ့ခါကျတော့သူဒီလိုလာရောက်တယ်ဆိုရဲအချက်ကလေးတစ်ခုကပင်မြန်မာနိုင်ငံသူနိုင်ငံသားအားလုံးအတွက်ဒါငြိမ်းချမ်းရေးတို့ချစ်ချင်းမေတ္တာတို့နဲ့အများကြီးသက်ဆိုင်တယ်လို့ဖာသာပြောချင်တာပေါ့လေသူကဘာကိုပြကြင်လဲဆိုတော့အေးမြန်မာနိုင်ငံသူနိုင်ငံသားတွေပေါ်မှာသူကချစ်တယ်အခက်အခဲရှိနေတဲ့ပုံကိုအခက်အခဲရှိနေတဲ့နိုင်ငံမှာသူလည်းပဲရှိတယ်ဆိုတာကိုကဘာကိုသိအောင်ပြကြင်တဲ့ရည်ရွယ်ချက်လိုပဲကျွန်တော်ကထင်တယ်အဲ့ဒီရည်ရွယ်ချက်ကိုပဲသူပြောပြမယ်လို့ကျွန်တော်မျှော်လင့်တယ
်ပိုယန်မင်းကြီးဖရန်စစ်ရဲ့အခုမြန်မာနိုင်ငံခီးစဉ်ဟာပိုယန်မင်းကြီးတပါးရဲ့ပထမဦးဆုံးသောမြန်မာနိုင်ငံခီးစဉ်လည်းဖြစ်ပါတယ်မြန်မာပြည်ခီးစဉ်အပြီးမှာတော့ပိုယန်မင်းကြီးဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်သွားရောက်မှာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးမှာရိုဟင်ဂျာမွတ်စလင်အရေးအခက်ကြုံနေချိန်မှာပဲပိုယန်မင်းကြီးရဲ့ခီးစဉ်ထွက်ပေါ်လာတာပါ။ရိုဟင်ဂျာမွတ်စလင်တွေအရေးမြန်မာနိုင်ငံဘက်ကကင်တွယ်မှုအပေါ်နိုင်ငံတကာဘက်ကပြစ်တင်ဝေဖန်နေခြင်းလည်းဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ပိုယန်မင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းကိုညံဝဲအောင်စုစည်းပြီးတော့တင်ပြသွားတာဖြစ်ပါတယ်။တော်ရရှိမြတ်ခင်ဗျာ။အင်္ဂါနေ့ကဗကံဖျားဘဝနေနေဝင်ခြင်းကိုကြည်ရင်နဲ့မတော်တဆပြုတ်ကျပြီးတော့တည်ဆုံးခဲ့တဲ့အသက်20အရွယ်အမေရိကန်ကောလိပ်ကျောင်းသူ KC Brown ရဲ့အဖြစ်ရနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်တွေသိရဖို့အတွက်စောင့်ဆိုင်းနေကြတဲ့အကြောင်းမိသားစုရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ KC Brown ဟာပင်လယ်ကူးတင်းမောပေါ်မှာပညာသင်တဲ့အစီအစဉ်နဲ့မြန်မာပြည်ကိုလိုက်ပါလာခဲ့တာဖြစ်ပြီးတော့အမေရိကန်ကျောင်းသူတူဖြစ်ပြီးမြန်မာနိုင်ငံကိုစနေနေ့ကဆက်ရောက်လာခဲ့တာဖြစ်ပါတယ်။မိုင်းရင်းနိုင်ကအပြည့်စုံကိုဆက်ပြီးတော့ပြောပြပေးပါလိမ့်မယ်
။ Semester at Sea Program လို့ခေါ်ရဲပင်လယ်ကူးသင်းမောပေါ်မှာပညာသင်တဲ့အစီအစဉ်မှာ KC Brown အပါအဝင်ကျောင်းသူကျောင်းသားပေါင်း950ကျော်လိုက်ပါပြီးရက်ပေါင်း106ရက်အတွင်းကမ္ဘာတိုက်ကြီး၄တိုက်က Germany, Spain, South Africa, India နဲ့မြန်မာစတဲ့ဆယ်နိုင်ငံကိုတွားရောက်လေ့လာကြတာဖြစ်ပါတယ်။မြန်မာနိုင်ငံကို MD Wall Odyssey လို့ခေါ်တဲ့ပင်လယ်ကူးသင်္ဘောကြီးဟာပြီးခဲ့တဲ့စနေနေ့နိုဝင်ဘာလ4ရက်နေ့ကစရောက်ခဲ့တာဖြစ်ပါတယ်။ပကံမြူဟောင်းကိုမိမိကိုယ်ပိုင်စီစဉ်နဲ့တွားရောက်ကြည့်ရှုစဉ်အင်္ဂါနေ့ကဘုရားဘော်ကနေမတော်တဆပြုတ်ကျခဲ့ပြီးပြင်းထန်တဲ့ဒဏ်ရာအများအပြားရရှိခဲ့ပြီးနောက်မန္တလေးဆေးရုံအတွင်းလမ်းပေါ်မှာ KC Brown တိတ်ဆုံးခဲ့တယ်လို့မနေ့ကထုတ်ပြန်တဲ့ပြည်ထောင်စုဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလို KC Brown ရုတ်တရက်တိတ်ဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့Semester at Sea Program ရဲ့ပြောခွင့်ရ Lane Hansen က VOE ကိုခုလိုပြောပါတယ
် It's just such a tragic loss and we try to be as supportive as possible both
တိတ်ကိုကြည်ကွေးပေါ်ရဆုံးရှုံးမှုကြီးတက်ပဲဖြစ်ပါတယ်ကျမတို့အနေနဲ့ Cathy ရဲ့မိသားစုတွေနဲ့အတူထပ်တူထပ်မြပဲကြည်ကွေးမိပါတယ်တင်မောပေါ်မှာလိုက်ပါခဲ့ကြတဲ့တခြားကျောင်းသူကျောင်းသားများအပြင်ဆရာဆရာမမှူတန်းတွေကလည်းဝန်းနေကြည်ကွေးကြပါတယ်ကျမတို့အနေနဲ့တင်းမောပေါ်မှာဝတ်ပြုဆူတောင်းပွဲကျင်းပဖို့လေစီစဉ်ထားပါတယ်
။ KC လိုက်ပါလာတဲ့ပင်လယ်ကူးတင်းမောကြီးဟာတော့ဒီကနေ့မနေ့ပိုင်းမှာမြန်မာနိုင်ငံကနေစတင်ထွက်ခွာပြီးဖြစ်ပါတယ်။သမီးဖြစ်သူ KC Brown မတော်တဆတည်ဆုံတဲ့တဲ့င်းကိုကြားရတဲ့အတွက်မိသားစုအနေနဲ့တိတ်ကိုဝမ်းနဲ့ကြေကွဲမိတယ်လို့နိုဝင်ဘာလ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့မိသားစုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဖြစ်အပျက်အသေးစိတ်သိရှိနိုင်ဖို့တဲ့င်းအပြည့်အစုံကိုစောင့်ဆိုင်းနေပြီး KC Brown ရဲ့ရုပ်အလောင်းပြန်ရဖို့စီစဉ်ဆောင်ရွက်နေတယ်လို့လည်းဆိုပါတယ်။ကေစီမှာမောင်တယောက်နဲ့ညီမတယောက်ရှိပြီးဘဝမှာပျော်ပျော်နေတဲ့သူလည်းဖြစ်ခင်ခင်မေမေရင်းနှီးနေတဲ့သူလည်းဖြစ်ကြောင်းကေစီတက်ခဲ့တဲ့ကက်သီဒရယ်အထက်တန်းကျောင်းနဲ့ Saint Edward's တက်သူကျောင်းကဆရာဆရာမတွေတငယ်ချင်းတွေအပေါ်မှာအလွန်ပဲချစ်ခင်ရင်းနှီးကြောင်းမိသားစုရဲ့ကြေညာချက်ကဆိုပါတယ်သူတက်ခဲ့တဲ့ကက်သီဒရယ်အထက်တန်းကျောင်းနဲ့ Saint Edward'sတက္ကသိုလ်ကျောင်းကဆရာဆရာမတွေတငယ်ချင်းတွေအပေါ်မှာ KC ဟာအလွန်ပဲချစ်ခင်ရင်းနှီးကြောင်းမိသားစုရဲ့ကြီးညာချက်ကဆိုပါရယ်။ဒါ့အပြင်အခုလိုသူတို့သမီးတည်ဆုံးတာနဲ့ပတ်သက်လို့ဝမ်းနဲ့ချစ်ခွဲကြောင်းပြောကြားခဲ့သူတွေကိုလည်းကျေးဇူးအထူးတင်ရှိကြောင်းဖော်ပြထားပါရယ်။အင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာရှိတဲ့ Cathedral High School ကနေ2015ခုနှစ်ကအထက်တန်းကျောင်းတည်ဆုံးခဲ့တာဖြစ်ပါရယ်။အခုလို KC ရုပ်တရက်တည်ဆုံးခဲ့တာနဲ့ပတ်သက်လို့ကျောင်းအနေနဲ့ဝန်내ကျောင်းကြီးညာချက်ထုတ်ပြန်ရမှာ KC Brown ဟာအလွန်ချစ်ခင်နှစ်လူပွဲကောင်းပြီးကျင်နာမှုရှိတဲ့ကျောင်းသူတဦးဖြစ်ကြောင်း Cathedral အထက်တန်းကျောင်းရဲ့ပြင်ပဆက်ဆံရေးဒါရိုက်တာ Grace Roadcup က VOE ကိုပြောပါတယ်
she did graduate from Cathedral High School 2 years ago, and everyone has shared what a lovely human being she was. She was
သူကကက်သက်ဒရယ်ထက်တန်းကျောင်းကနေလွန်ခဲ့တဲ့နှစ်နှစ်ကအောင်သွားခဲ့တာပါသူကတိတ်ကိုစိတ်ထားကောင်းမွန်ပြီးလူတိုင်းကလည်းသူ့ကိုခင်မင်ကြပါတယ်သူများကိုအမြဲတမ်းကူညီချင်တဲ့သူလှုပ်ပေးစရာရှိရင်လည်းအမြဲတမ်းလှုပ်ပေးတတ်တဲ့သူပါသူကကက်သက်ဒရယ်ထက်တန်းကျောင်းမှာသူယုံကြည်တဲ့ဘာသာအရာတခြားသူတွေကိုလည်းကူညီခဲ့ပါတယ်သူရဲ့ဒီဘာသာရေးယုံကြည်ချက်ကြောင့်ပဲ Saint Address တက္ကသိုလ်ကိုတက်ခဲ့ပြီးဘာသာရေးအရာအများကိုကူညီခြင်းနဲ့ဆန္ဒနဲ့ပဲဒီခီးစဉ်ကိုလိုက်ပါခဲ့တာဖြစ်ပါတယ်။သူ့ကိုအမြဲတမ်းသတိရနေကြမှာပါ။သူအခုလိုရုတ်တရက်ကွယ်လွန်သွားမှုအတွက်သူ့မိသားစုသူ့မိတ်ဆွေတငယ်ချင်းတွေနဲ့ထတ်တူထတ်မြဝမ်းနဲ့ကြေကွယ်ပြီးကျမတို့ကဆုတောင်းမေတ္တာပို့တာပါတယ်။
အလားတူ KC Brown တက်နေတဲ့ Texas ပြည်နယ်က Saint Edward's တက္ကသိုလ်ကျောင်းမှာဝမ်းနည်းကြေကွဲကျောင်းဝတ်ပြုဆုတောင်းပွဲကိုမနေ့ကကျင်းပခဲ့ပါတယ်ရှင
်။မန်အင်ဂျင်နီပြောပြသွားတာဖြစ်ပါတယ်။တို့ရရှိမြန်ခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုမှာတော့ကလေးတွေနဲ့မိဘတွေပြန်ပြီးတော့တွေ့နိုင်မှုအတွက်ကလေးပြောက်ကြီးညာပြီးတဲ့စခန်းလေးတစ်ခုဖွင့်ပြီးတော့အကူအညီတွေပေးနေပါတယ်။အခုချိန်ထိယာနဲ့ရှိတဲ့ကလေးငယ်တွေမိဘတွေနဲ့ပြန်ပြီးတော့ဆုံနိုင်အောင်အကူအညီပေးနိုင်ခဲ့ပြီးတော့ဖြစ်ပြီဒီခါမှာခင်ဗျာအခုချိန်ထိယာနဲ့ချီတဲ့ကလေးတွေမိဘနဲ့ပြန်ပြီးတော့ဆုံအောင်အကူအညီပေးနိုင်ခဲ့ပြီးဖြစ်ပေမဲ့ကလေးပြောက်ရှာပြီးတော့မတွေ့သေးတဲ့သူတွေလည်းရှိနေသေးပါမိဘအုတ်ထင်းသူတွေနဲ့ကွဲကွာပြီးတော့တကူတည်းဖြစ်နေကြတဲ့ကလေးတွေဒီထောင်နဲ့ချီးပြီးတော့ရှိနေပါသေးတယ်ဆိုပြီးကုလသမဂ္ဂကပြောဆိုထားပါတယ်ရိုက်တာရဲ့သတင်းဆောင်မကိုမတ်သိငိထိုက်ကစူးစီးတင်ပြပေးပါပါခင်ဗျာ
ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာကလေးတွေလူကုန်ကူးခံရမဲ့အရေးစိုးရိမ်နေရတဲ့အခြေအနေမှာကလေးပြောင်နေတဲ့မိဘတွေခင်ဗျားတော့ရဒက်မအေးဖြစ်နေကြပါတယ်။ရိုဟင်ဂျာ၅သန်းကျော်ရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွင်မိဘတွေနဲ့ကွဲကွာနေတဲ့ကလေးတွေတွေ့လာရင်ကြီးညာပေးတဲ့စခန်းလေးကြောင့်ယာနဲ့ချီတဲ့ကလေးငယ်တွေမိဘတွေနဲ့ပြန်တွေ့ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းအသက်6နှစ်အရွယ်သမီးငယ်ပျောက်ခဲ့တဲ့နိုယာအလွန်ကတော့အခုထိကလေးကိုရှာမတွေ့သေးပါဘူး။
I'm so worried that someone's going to take her and sell her.
တယောက်ယောက်ကကလေးကိုခေါ်သွားပြီးရောင်းစားလိုက်မှာကိုကျွန်တော်စိုးရိမ်နေပါတယ်။သမီးပြောက်နေပါတယ်။လူယုံမှာတယောက်ကခေါ်သွားပြီးများရောင်းစားလိုက်တာလားမသိပါဘူးဗျာ
။သူစိုးရိမ်မယ်ဆိုရင်လည်းစိုးရိမ်စရာပါ။ဒုက္ခသည်စခန်းတွင်ကိုထပ်ပြီးရောက်လာသူတွေရဲ့60ရာခိုင်နှုန်းကကလေးငယ်တွေပါ။ဒါကြောင့်လဲမိန်းကလေးငယ်တွေကိုအိမ်ဖော်လုပ်ခိုင်းဖို့ရှာနေတဲ့လူကုန်ကူးသူတွေအတွက်တော့မျက်စိကျစရာဖြစ်လာပါတယ်။ယောက်ျားလေးတယောက်ကိုတွေ့ပြီးခေါ်ထားလိုက်တဲ့မွားမဲ့ခန်းကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗ
ျ
I found this boy on the road and he was crying
နမ်မော်မာဒီကလေးကိုတွေ့တော့သူကငိုနေတာပါဒါနဲ့သူ့မိဘရဲ့အကြောင်းမေးတော့လေဘာမှမသိပါဘူးအဲ့ဒါနဲ့ပဲဒီကိုခေါ်လာပြီးကြွေးထားတာပ
ါဒုက္ခသည်စခန်းတွင်းကလူပြောက်ကြီးညာပေးတဲ့နေရာမှာတော့မိဘနဲ့ကွဲကွာနေတဲ့ကလေးငယ်ရဲ့မိဘတွေကိုအတန်ချက်ဆက်ကနေကြီးညာရှာဖွေနေပါတယ်မိဘတွေမတွေ့ရင်တော့ဒီကလေးကိုသူစောက်ရှောက်ပါမယ်လို့လဲရှာတွေ့ထားသူကပြောပါတယ်။ဒါပေမဲ့ကြီးညာတန်းကြောင့်ကလေးအမေရောက်လာတာဖြစ်ပြီးသားနဲ့မိခင်တို့ပြန်ပြီးတော့စုံနိုင်ခဲ့ပါတယ်။6နှစ်အရွယ်သမီးငယ်ပြောင်နေတဲ့မိခင်ဖြစ်သူမိုရီယန်ခတ်တူကတော့အခုလိုပြောပါတယ်။
She's only 6 years old and I'm really
သမီးက6နှစ်ပဲရှိပါသေးတယ်။လူကုန်ကူးခံရပြီးတော့ခေါ်သွားကြမှာကိုကျမကစိုးရိမ်နေတာပါ။
သုံးရက်မြောက်နေ့မှာတော့သမီးငယ်ကိုပြန်တွေ့သွားပါပြီ။အောက်ဂုလ25ရက်နေ့နောက်ပိုင်းရခိုင်ပြည်နယ်တွင်အချမ်းဖက်တိုက်ခိုက်မှုတွေကြောင့်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတာဖြစ်ပြီးဖြစ်တယ်လို့ဆောက်ထားတဲ့ဒုက္ခသည်စခန်းတွင်းကတဲအိမ်တွေမှာအပြည့်အသိနေထိုင်နေကြရတာဖြစ်ပါလေရှင
်။ View American အတန်းရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9ရက်နေ့ထိဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုနားဆင်ကြမှာဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာစတဲ့အပတ်စဉ်ကနာရီနဲ့အတူ
ကိုရင်ကတိဆောင်းအမယ်လို့တမတော်ဘက်ကရောတိုင်းလားလက်နက်ကန်တော့ယုံကြည်နေသေးဒီဟာဖြစ်လာဖို့တော်တော်ခင်းရပါလေ
ဒါကတော့မြမအရေးတုံးသက်ချက်အပတ်စဉ်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြတ်တင်ပြပေးပါမယ်မြန်မာနိုင်ငံကရေကာတာစီမံကိန်းကိုတရုတ်မျက်စိကျနေစေဆိုတဲ့ခေါင်းစဉ်နဲ့ The Standard Online စာဆောင်မှာဖော်ပြထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြခြင်းပါတယ်မြန်မာနိုင်ငံရဲ့စွမ်းရည်ဝင်ကြီးအစ်တစ်ကအဲ့ဒီစီမံကိန်းနဲ့ပတ်သက်လို့တန်တရားတွေရှိနေတဲ့ကြားကပဲကာလကြာချီရပ်ဆိုင်းထားတဲ့ရေကာတာစီမံကိန်းကြီးပြန်လည်အကောင့်ထဲပေါ်နိုင်မှုအတွက်တရုတ်ဘက်ကတွန်းအားပေးနေတယ်ဆိုပြီးတော့ရေးသားထားပါတယ်မြန်မာနိုင်ငံနဲ့သဘောတူညီထားပြီးဖြစ်တဲ့နိုင်ငံမြောက်ပိုင်းကအမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြေဆုံရေကာတာစီမံကိန်းကြီးဟာပြီးခဲ့တဲ့စစ်တပ်ဥဆောင်တဲ့အစိုးရလက်ထက်2012ခုနှစ်တည်းကရပ်ဆိုင်းထားခဲ့ရတာပါ။တဘာဝပတ်ဝန်းကျင်ကိုထိခိုက်စေလိမ့်မယ်ဆိုတဲ့စိုးရိမ်မှုတွေနဲ့ရပ်ဆိုင်းထားခဲ့ရတဲ့အဲ့ဒီအီယာမစီမံကိန်းကြီးကိုဖျက်သိမ်းပစ်ဖို့စီစဉ်ဆောင်ရွက်သူတွေကစဉ်းစားနေကြတယ်လို့យေတာထားပါတယ်။မြန်မာနိုင်ငံမှာရေရှည်ရင်ဆိုင်နေရတဲ့လျှက်စစ်စွမ်းအင်လူကမ်းမှုကိုဖြေရှင်းတဲ့နေရာမှာကြီးမားတဲ့ရေကာတာကြီးတွေတည်ဆောက်မှုကအဓိကမကျပါဘူးလို့စွမ်းအင်ဒုတိယဝန်ကြီးဦးဝင်းခိုင်ကပြောတယ်လို့យေတာပါတယ်။ဒါပေမဲ့မြေဆုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကထားရှိတဲ့သဘောထားကတော့မပြောင်းလဲပဲဆက်လက်ပြီးတော့ရှိနေတဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟွာချင်ညွန်းကဗုဒ္ဓဟူးနေ့မှာပြောကြားလိုက်တယ်လို့ထောက်ပြထားပါတယ်။မြေဆုံရေအားလျှက်စစ်တအားထုတ်လို့ရေးဆက်ယုံဟာစီးပွားရေးရပူးပေါင်းဆောင်ရွက်ရေးစီမံကိန်းတစ်ခုဖြစ်ပါတယ်။နှစ်ဦးနှစ်ဖက်လည်းသဘောတူညီထားပြီးလည်းဖြစ်ပါတယ်။နောက်ပြီးတော့အတီးပြုတ်ထားတဲ့လုပ်ငန်းစဉ်တွေအားလုံးကလည်းဆောင်ရွက်ပြီးဖြစ်နေပါတယ်။ပေါ်ပေါက်လာတဲ့အခက်အခဲပြဿနာတွေကိုကျွန်တို့ဆက်ပြီးတော့ကင်တွေဖြည့်ရှင်းသွားမှာဖြစ်တယ်ဆိုပြီးတော့လေဟွာရင်ချွန်းကပြောပါတယ်မြန်မာနိုင်ငံဘက်ကလည်းမြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်က Yunnan International Power Investment Company နဲ့ဆွေးနွေးတိုင်ပင်နေတယ်လို့စီမံကိန်းကိုပြန်ပြီးတော့စီစစ်နေစေဖြစ်တယ်ဆိုပြီးတော့လေဒုတိယဝန်ကြီးကပြောတဲ့အကြောင်းရေးသားထားပါတယ်ဆက်လက်ပြီးတော့တင်ပြပေးချင်တာကတော့သွေးစွန်းနေတဲ့နေဆက်လမ်းကနေမူရစီနဲ့တော်ရင်တားကောင်တွေတဲပို့နေကြတဲ့အကြောင်းဘန်ကောက်ပို့မှာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာထိုင်းလာအိုသုံးနိုင်ငံစုံနဲ့ရွှေတိကန်ဒေသဟာနာမည်ဆိုးနဲ့ကြောကြားနေခဲ့တာနှစ်ပေါင်းများစွာကြာခဲ့ပါပြီ။အရင်တုန်းကတော့အဲ့ဒီဒေသဟာအာဖဂန်နစ္စတန်နိုင်ငံပြီးရင်အာရှမှာဒုတိယဘိန်းအထွတ်ဆုံးဒေသဖြစ်ပါတယ်။ရွှေတိကန်ဒေသမှာဘိန်းကနေပြီးတော့ဟီရိုအင်ဘိန်းမျိုးချက်လုပ်ပြီးပြောင်းလဲထုတ်လုပ်ခဲ့ကြပါတယ်။နောက်ပိုင်းကာလတွေမှာတော့အင်ဖက်တမင်းစိတ်ကြွစီးတွေထွက်ရှိရာဒေသဖြစ်လာခဲ့ပါတယ်။ဒီဒေသဟာဘိန်းဘီရင်နေအစိုးရကအလို့ရှိနေတဲ့နာမည်ကြီးဘိန်းကုန်တယ်တွေကျဆားရနေမိလဲဖြစ်ခဲ့ပါတယ်။တရုတ်ဆိုရက2013ခုနှစ်မှာတည်တံ့ချမှတ်ခဲ့တဲ့နော်ခမ်းဟာဆိုလို့ရှိရင်မဲခေါင်မြစ်တစ်လျှောက်မှာလှုပ်ရှားခဲ့ပြီးတရုတ်လူမျိုးရေးတပ်ဖွဲ့ဝင်13ယောက်ကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့သူတဦးဖြစ်ပါတယ်။များမကြသေးတဲ့အချိန်ကစပြီးတော့အဲ့ဒီရွှေတိကန်ဒေသဟာကြားစင်ဝက်ဝင်တင်းကွေကျအစရှိတဲ့တော်ရိုင်းဒရဘွားတွေကူးတန်းရောင်းချရာဈေးကွက်ကြီးဖြစ်လာခဲ့တယ်ဆိုပြီးတော့အစိုးရမဟုတ်တဲ့တော်ရိုင်းတရိတ်ဆန်တရားမဝင်ရောင်းချမှုစောင့်ကြည့်ရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။တရုတ်နဲ့ဗီယက်နမ်ကခရီးသွားတွေဟာမြန်မာနိုင်ငံတာချီလီနဲ့မိုင်းလာအစရှိတဲ့မြို့တွေနဲ့လာအိုနိုင်ငံဘက်ကဘူတန်နဲ့ရွှေတိကန်အထူးစီးပွားရေးဆောင်အစရှိတဲ့နေရာတွေကိုတွားရောက်ပြီးတော့တော်ရိုင်းတရိတ်ဆန်တွေဝယ်ယူနေကြတယ်လို့ဆိုပါတယ်။ကြာစင်ဝက်ဝင်တင်းကွေကျက်စတဲ့တရဘွားတွေရဲ့အရေးကုန်တွေအစွဲတွေဟာအလှထားတဲ့ပစ္စည်းတွေအဖြစ်သာမကအသားတွေကိုလည်းဝယ်လို့ရပါတယ်။အဲ့ဒီတရဘွားတွေရဲ့အသားတွေဟာယောဂါတွေပျောက်ကင်းစေတယ်၊ယောက်ျားပီတာစေတဲ့ခွန်အားကိုဖြစ်စေတယ်ဆိုပြီးတော့ယုံကြည်မှုတွေလည်းရှိနေကြတယ်လို့យေတာပါတယ်။တခြားရရှိနိုင်သေးတဲ့တားကောင်တွေကတော့ကြန့်တောင်စိတ်ကြတိအစရှိတာတွေပြစ်ပြီးတော့အဲ့ဒီတရဝါတွေရဲ့အရေးကုန်တွေဥကောင်းတွေစတာတွေဖြစ်ပါတယ်မြန်မာနိုင်ငံဟာအမဲလိုက်လို့ကောင်းတဲ့နေမြေတစ်ခုဖြစ်လာနေတယ်လို့လာအိုနိုင်ငံဟာကမ္ဘာပေါ်မှာဆင်းဆွဲရောင်းချမှုအလျင်မြန်ဆုံးတိုးတက်နေတဲ့တိုင်းပြည်တစ်ခုဖြစ်ပါတယ်ထိုင်းနိုင်ငံရဲ့မြေပေါ်မှာတော်ရိုင်းတရိတ်ဆန်ဈေးကွက်မရှိစေဖို့အတွက်ထိုင်းအာဏာပိုင်တွေဆောင်ရွက်နေပေမဲ့မြန်မာနဲ့လာအိုနိုင်ငံတွေမှာတော့တိတ်ပြီးတော့ကြက်ကြက်မတ်မတ်ဆောင်ရွက်တာမျိုးမရှိသေးဘူးစသဖြင့်ရေးသားထားပါတယ်ခင်ဗျာ
ရရှိများရှင်ဆဲဆုနှစ်ပေါင်းများစွာအတွင်းရက်သားဆွေရတရပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေကျင်းပခဲ့တာအခုဆိုရင်နှစ်နှစ်ပြည့်သွားခဲ့ပါပြီပြောင်းလဲချိန်တက်ပြီဆိုတဲ့ဆောင်းပုံးနဲ့
ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့နှစ်နှစ်ပြည့်လာချိန်မှာအပြောင်းလဲတွေဘယ်လောက်ထိဆောင်ကျဉ်းပေးနိုင်ခဲ့ပါပြီလဲ။မဲဆန္ဒရှင်တွေရဲ့မျှော်လင့်ချက်တွေဘယ်လောက်ထိပြည့်ဝခဲ့ကြပါပြီလဲဆိုတာကို VOES နေနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOES ဖုန်းနံပါတ်1-232-382-995လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့လိုက်တိုက်တွန်းနှိုးဆော်အပ်ပါတယ်ခင်ဗျာ။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနေ့ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတန်းကစီစဉ်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီကိမ်နဲ့တင်ပြမယ် EDM အသုံးကတော့
Drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက D-R-I-V-E, drive ga mauna, M-E-M-E ga chino chima, U-B up ga apo, so ro, drive me up ga apo go maune dbo phit pare. D-H-E the, W-A-L-L wall ga niyan, so ro, zikwad hunye daya dibe ga ro, niyan mo go mounted dbo phit pare. Dito sinde la ra ga ro, lang inye ma yao ni re, drake sanda gaung go,အပြင်ကစရုပ်ဖြစ်စေအနောက်ရှက်ဖြစ်အောင်လို့လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်အင်းရဲ့နေရာမျိုးကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အတုံးဝင်ဖြစ်ပါတယ်။ဒါကြောင့် EDM အတုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George Grope ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
I don't want to visit my cousin's place. He has 5 kids, and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I don't want to visit my cousin's place.He has 5 kids and they drive me up the wall.
လူတူဦးကိုစိတ်အနှောက်အယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာလတ်တန်းစီစဉ်တက်ဆက်တဲ့အမေရိကန်အီဒီယန်တုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုချိန်ဆက်ပြီးတော့အပတ်စဉ်ကဏ္ဍလေးကိုထုတ်လွှင့်ပေးပါတော့မယ်။အပတ်စဉ်မြမအကြီးတုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်အောင်ပါ။ရာစုနှစ်တဝက်ကျော်ပြည်တွင်းစစ်ကြုံလာခဲ့ရတဲ့မြန်မာနိုင်ငံမှာအတွန့်ရှည်ခိုင်မြဲမဲ့ညီညာရေးကိုချက်ချင်းလိုချင်နေဆိုရင်တော့ဆန္ဒဆောလွန်ရကြပါလိမ့်မယ်။ဒါပေမဲ့ညီချင်းချမ်းချမ်းညီညာရေးစာချုပ်မဟုတ်သေးပေနဲ့အပြစ်ခတ်လုံးဝရပ်ဆိုင်းပြီဆိုတဲ့သဘောနဲ့ပြည်တွင်းစစ်ပြီးဆုံးကြောင်းသဘောတူညီချက်အဆင့်ကိုလောလောဆယ်မမျှော်လင့်နိုင်ဘူးလားကဘာပေါ်မှာလဲဒုတိယကဘာစစ်မှာညီညာရေးမဟုတ်ပေနဲ့ truth လို့ခေါ်တဲ့စစ်ရက်စဲရေးသဘောတူညီချက်လောက်နဲ့နေလာခဲ့ကြတဲ့နိုင်ငံတွေလည်းရှိပါတယ်မြမနိုင်ငံအရေးကိုစောင့်ကြည့်နေသူဥမမောင်ဆိုးနဲ့ဥကျော်စံသာဆွေးနွေးတုံ့တက်ထားတာကိုနားဆင်ကြည့်ပါခင်ဗျာ
မောင်တို့ခင်ဗျာညီညာရေးအတွက်အဓိကရှိနေတဲ့အခက်အခဲကတက်မတော်ပိုင်းကသဘောမတူမှုလို့လူတွေစဉ်းစားကြပါတယ်အဲ့ဒါဘယ်လောက်ထိမှန်ပါလဲခင်ဗျာ
လုံးလုံးစေတော့အဲ့ဒါတော့အဓိကကြတယ်ဗျတက်မတော်ဘက်ကသဘောမတူတာတော့2015 SC ထိုးလွှမ်းလာတဲ့ AA ကိုကန့်ပလောင်ဒီသုံးဘွဲ့ကိုတက်မတော်ကသဘောမတူခဲ့တာလုံးလုံးစေမှာလည်းမြောက်ပိုင်း9ဖွဲ့နဲ့ပတ်သက်လာတဲ့အခါသူက NC လက်မခံဘူးလို့ပြောလိုက်တဲ့အခါမှာပို့ပြီးတော့ခက်ခဲသွားတယ်ဒါမဲ့အရင်ကအရပြောမယ်ဆိုလို့ရှိရင်တော့ဒီသုံးဘက်ကိုလက်မခံတာစတာဗျဆိုတော့ကျောင်းဆက်လက်မခံပြင်းခွာနေတာပါနေတယ်အဖွဲ့အင်းနဲ့အပြစ်ခတ်မရနိုင်သေးရင်အပြစ်ခတ်ရစေရဖြစ်မှာမဟုတ်ဘူးခင်ဗျ
ဟုတ်ကဲ့ဆိုတော့ငင်းညာရေးဆွေးနွေးပွဲအတွက်တက်မတော်ကိုအဓိကဆုံးဖြတ်ပိုင်권ပေးထားသလိုလည်းဖြစ်နေတာပေါ့လေသူရဲ့အခန့်ကဏ္ဍကသိအရေးကြီးနေတဲ့ဆွဲသဘောမျိုးဖြစ်နေတယ်သူအခန့်ကဏ္ဍကိုရှော့ချဖို့ဆိုရင်လည်းပဲဖွဲ့စည်းပုံနဲ့ကိုသွားပြီးတော့တိုက်ရညှိနေရောဟုတ်ပါတယ်နော်
တဖက်ကလည်းဖွဲ့စည်းပုံနဲ့ညှိနှံလဲဆိုင်နေပြီတဖက်ကလည်း NLD အစိုးရနဲ့တက်မတော်နဲ့ဘလောက်ညှိနှိုင်းနိုင်လဲဆိုတဲ့အခြေအနေပေါ်မူတည်ပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ကအဲ့ဒါကြောင့်ငင်းညာရေးအပြစ်ဝရဖို့ဆိုတာကတော့အလှမ်းဝေးအောင်ပဲအဲ့ဒီလောက်ထိမျောလင်းရတော့သိမျောလင်းချက်မြင်မလွန်ရကြမယ်ဒီအချိန်မှာဆိုတော့ကျွန်တော်ကဘယ်အဆင့်နဲ့တွက်ချင်လဲဆိုတော့ငင်းချမ်းကြီးလက်မှတ်ရေးထိုးတဲ့သဘောတူညီချက်မရသေးသည့်တိုင်အောင်အပြစ်ခတ်တနိုင်ငံလုံးမှာသနတ်သက်မကြရအောင်တိုင်းရင်းသားတွေစစ်ဘေးဒဏ်ကြောင့်ဒုက္ခမရောက်ရအောင်စီးပွားရေးမဖွံ့ဖြိုးတာတွေကိုဖွံ့ဖြိုးဖို့လုပ်နိုင်အောင်အပြစ်ခတ်ရစရေးဖြစ်နိုင်မဲ့အခြေအနေကိုကျွန်တော်ဆက်ပြီးတော့မေးချင်ပါတယ်ငင်းချမ်းကြီးထက်အဆင့်လျှော့ပြီးတော့ကဘာမှလည်းပဲဒုတိယကဘာစစ်ပြီးခဲ့တဲ့ကအပြစ်ခတ်ရစေးရတာလုတ်ခတ်ပြီးတော့နင်းညာရေး 3D မချုပ်ဆွနိုင်တဲ့နိုင်ငံတွေရှိနေကြတာပါပဲဆိုတော့မြန်မာနိုင်ငံတွေမှာအဲ့လိုဖြစ်နိုင်မဲ့အလားအလာကိုရှိပါလားခင်ဗျာနင်းညာရေးမဟုတ်သေးပဲနဲ့အပြစ်ခတ်ရစေးရ
အပြစ်ခတ်ရစေးရနဲ့ပတ်သက်ပြီးပြောရင်အခုအပြစ်ခတ်ရစေးမလို့ရသေးတာ၄ဘော်ပဲရှိတယ်ခင်ဗျာအဲ့ဒါတော့ KIA ကိုကံကလောင်တန်းပလောင် DNL နဲ့ AA ဖွဲ့တွေပဲဖြစ်တယ်အဲ့ဖွင့်အပြစ်ခတ်ရစေးလုံနိုင်မလားဆိုတာကတော့အစိုးရပေါ်မူတည်ရခင်ဗျအစိုးရဆိုတော့ခုနကတော့တတ်မလို့အစိတ်ပိုင်းတစ်ပိုင်းဖြစ်တာပေါ့နော် NRPC ထဲမှာအဲ့တော့သူတို့၄ဝက်နဲ့လုံနိုင်ရင်အပြစ်ခတ်ရနိုင်ဒါပေမဲ့လောလောဆယ်မှာက A နဲ့ Play ဝမြောက်ပိုင်းမှာဦးနိုးမလာစမ်းနေတဲ့တိုက်ပွဲတွေစတိုက်ဖြစ်နေလို့ကျွန်တော်သတင်းတွေကြားတယ်အသေးစိတ်တော့မသိသေးဘူးနော်အဲ့တော့ဒီတိုက်ပွဲတွေကျွန်တော်စိုးရင်က A နဲ့ Play ဝမြောက်ပိုင်းမှာဖြစ်တဲ့တိုက်ပွဲတွေကနေပြီးတော့ကချင်ပြည်နယ်ရှမ်းမြောက်မှာတိုက်ပွဲတွေဖြစ်လာနိုင်မလားလို့စိုးရင်ပါအဲ့တော့ကျွန်တော်တို့လောစအပြစ်မရက်သေးတဲ့အဖွဲ့၄ဝက်ပါနော်ဘိုင်လိုထရမထွားသေးဘူးပေါ့
ဟုတ်ကဲ့
နော်ဒါပေမဲ့ကျွန်တော်တို့အဖက်မှာလည်းပဲဘိုင်လိုထရထိုးထွားတာ SSPB ရှိတယ်ကနော်ဒါပေမဲ့ SSPB နဲ့မှလည်းသူကပြဿနာကြီးရှိတာပါလဲဆိုတော့ဟိုတော့ကကျွန်တော်တို့သတင်းတွေထွက်နေတာကတန်လင်းမြကန်းကိုလမ်းဖောက်မယ် SSC တပ်ဖြတ်ပေးရမယ်သို့မဟုတ်မန်ရှူးနဲ့မန်းတော်လိုက်တောင်ပဲချမ်းပေါ့တန်လင်းမြပဲချမ်း SSC တပ်ဖြတ်ရမယ်အစိုးရဖိအားပေးတယ် SSC ကဖယ်မပေးနိုင်ဘူးအဲ့ဒီအမျိုးပြဿနာတွေရှိနေသေးရတော့ကျွန်တော်တို့အပြစ်ခတ်ရစီဖြစ်နိုင်မှာမဟုတ်ဘူးအပြစ်ခတ်ရစီဖြစ်ဖို့ဆိုရင်တပွဲချင်းနဲ့ဘယ်လိုထိုးပြီးတော့သူ့တပ်ဖွဲ့ရှိတဲ့နေရာတွေကိုကျွန်တော် 94 မတိုင်ခင်အချိန်မျိုးပြန်ထန်နေနိုင်မယ်ဆိုရင်တော့ဖြစ်နိုင်တယ်လို့ထင်ပါတယ်ခင်ဗ
ျဆိုတော့အဲ့ဒီအပြစ်ခတ်ရစီနဲ့ပတ်သက်လဲဥပမာအဖြစ်ကချင်းလိုကိစ္စမျိုးဆိုကြပါစို့ဗျာစီးပွားရေးအဖြစ်အင်တန်တက်မဆာကောင်းတဲ့မဲလုံးတွေရှိတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တချို့ကလည်းသုံးသက်တယ်သူတို့ကလည်း vested interest စီးပွားရေးအချင်းဒီပါနှစ်ဖက်လုံးရဲ့အကျိုးစီးပွားရှိနေတယ်အရသာစကားနဲ့ပြောရင်စကွက်လူတွေပေါ့ဗျာအဲ့လိုကိစ္စမျိုးတွေလည်းရှိနေတယ်လို့သုံးသက်ကြပါတယ်တချို့ပြောကြတာပေါ့လေအဲ့ဒါကဘယ်လောက်မှန်ကန်ပါလဲဘယ်လောက်အရေးကြီးပါလဲဒီကိစ္စကအပြစ်ခတ်ရစေးရဖို့အတွက
်အပြစ်ခတ်ရစေးရဖို့အတွက်အရေးကြီးတော့တိုင်းရင်းသားတွေရဲ့ခွင့်ရေးပြဿနာအခြေခံလို့ထင်တယ်ဗျာအခုအားလုံးကပြောနေကြတာတော့ဒီကုနာလိုတရားစတာခွေးရင်းနဲ့ပတ်သက်တာထိရောက်တယ်တရားစတာခွေးရည်ကိုညှိနှိုင်းလိုက်အစဉ်ပြေပဲလို့ထင်တယ်ကျွန်တော်ကလို့မထင်ဘူးညကျွန်တော်တို့ KIA သဘုံထားလို့ဖတ်တတ်ဆိုတာမရှိဘူးညနော်အဲ့တော့အေးရခိုင်မှလည်းရခိုင်သဘုံနေထားတော့ကတန်းတော်တို့ဒီကြောက်ဖြူ SSC ဆိုတာမရှိပါဘူးဆိုတော့တန်းမကြီးရဲ့သူ့ရဲ့အခြေခံဆရမုန်နဲ့ရပိုင်ခွင့်နဲ့တိုက်ပွဲဝင်တဲ့အခြေခံပြဿနာကိုမဖြစ်ရှင်းဘူးအဓိကပြဿနာပဲအခုကျွန်တော်တို့တရားစာပတ်ပြန်လာဒုတိယပြဿနာပဲဖြစ်တယ်။ဥမာ KNU မှာအခုထူးကြီးရေကာတာတို့ဘာလို့ညာတို့ဒီစီမင်းနေအခုမှပေါ်လာတာ။ KNU ဆော့ပေါ်လို့ကအဲ့ဒါရင်ဘာမှမရှိဘူးဗျ။ကျွန်တော်တို့အခြေခံဖြေရှင်းရမှာတိုင်းသားရဲ့အခြေခံမူအခြေခံဒီဖယ်ရယ်နဲ့ပတ်သက်တဲ့ခွေးပြဿနာကိုရေဖြေရှင်းရမှာဖြစ်တယ်လို့ပဲကျွန်တော်ယုံတယ်ခင်ဗျ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်နောက်တစ်ခုမေးချင်တာဆိုတော့ KNU ကိစ္စကိုဥမမောင်ဆိုပြောတော့ KNU တွေကတော့ကျွန်တော်တို့ကြားသလောက်ကတော့ KNU နဲ့မြန်မာနိုင်ငံငင်းချမ်းရေးဆောင်ရွက်တဲ့အစိုးရဘက်အနာပိုင်တွေဘက်နဲ့အတော်လေးအလွန်သင့်တယ် KNU ခေါင်းဆောင်နဲ့တက်မတော်အကြီးအကဲဆွေနဲ့တော်တော်ကိုရင်းနှီးနှီးချစ်ချစ်ခင်ရှိရတယ်ဆိုပြီးတော့သတင်းတွေထဲမှာလည်းတွေ့ရပါတယ်ဒါပေမဲ့ပြည်သူတွေကတော့အဲ့ဒီသဘောတူညီချက်ပေါ်မှာအပြည့်ဝအကျိုးရှိကြပါရဲ့လားဘာကြောင့်လဲဆိုတော့တလောတော့ကပဲ American ပြည်ထောင်စုမှာရှိနေတဲ့ကရင်တိုင်းသားတွေကသူတို့တိုင်းရင်းသားတွေအခွင့်အရေးချိုးနှံခံရတဲ့အတွက်ဆိုပြီးဆန္ဒပြတာတွေ့ရပါတယ်ဥပမာဆိုဘယ်လိုသုံးသပ်လို့ပါလဲဒီကိစ္စကို
ကျင်းယူနေအစီအစဉ်တွေမှာပြည်ဘူးဆိုတော့ကျွန်တော်ကအမျိုးသားညီနာခံအဘာသဘောတူညီရရဆိုတာမူတည်ပါတယ်ခင်ဗျာအဲ့တော့ဒုတိယကျင်းညီနာခံမှာသဘောတူညီချက်မှာလဲကျွန်တော်တို့ကဒါအပြည့်အဝသဘောတူရမတူဘူးဆိုရင်အမြင်ပွားမှုတွေအများကြီးရှိပါတယ်အ အဲ့တော့တနေ့နားလည်းမကင်ဖွဲ့ထဲမှာ KNUD အစိုးရနဲ့လွမ်းနေဆုံးလို့ပြောတာဆိုတော့သူ့ခြေတင်းဆိုင်ပါလိမ့်မယ် KNU ဟာဦးကလောလောဆယ်ဟိုအဖွဲ့၄၅ဖွဲ့ကွဲနေတာတနေ့အဖွဲ့လေးတွေတော့အများကြီးကွဲနေတာကိုသူ့ခြေတင်းနဲ့သူလုံနေရလို့မြင်ပါတယ်အဲ့ဒါသဘောတူညီချက်ရတယ်လို့ကျွန်တော်တို့ကတွက်လို့မရပါဘူ
းဟုတ်ကဲ့နောက်တစ်ခုကဒီကျွန်တော်တို့ကအခုပြည်တွင်းကိုပြောနေတယ်မြန်မာနိုင်ငံငင်းငန်းရင်မှအထူးသဖြင့်နေဆက်စီတာကအဖွဲ့အစည်းတွေနဲ့ပြန်လည်စစ်မြတ်မှုရရှိရင်းမှာပြည်ပရဲ့လွှမ်းမိုးမှုအထူးသဖြင့်တရုတ်ရဲ့ဩဇာလည်းအရေးကြီးတယ်ဆိုတာလူတိုင်းကပြောကြပါတယ်အထူးသဖြင့်အခုနောက်ပိုင်းမှာဆိုရင်ဝါဥဆောင်တဲ့အဖွဲ့ကိုကန်လည်းပါတယ်အဲ့ဒီအဖွဲ့တွေကိုတရုတ်ကအဖွဲ့အစည်းတစ်ခုဖွဲ့စည်းပေးတယ်ပေါ့လေတရုတ်ရဲ့ထောက်ခံအပိပိနဲ့ဖွဲ့စည်းတယ်ဆိုတော့ဒီအဖွဲ့ကတင်လာတဲ့ငင်းငန်းရင်ဟာ NCA လမ်းကြောင်းမဟုတ်ဘဲနဲ့သူတို့စီကြလမ်းစဉ်တစ်ခုတင်မယ်ဘာညာလုပ်လာတယ်ဆိုတော့အဲ့ဒီဟာဝင်နေမီဒီယာရှိလို့ထင်ပါတယ်တရုတ်ကထိုးပစ်လာတဲ့လမ်းစဉ်စစ်ဟာမြန်မာနိုင်ငံငင်းငန်းရေးအဆင်ပြေဖို့နှိစက်သွားစေသလားသို့မဟုတ်ပို့ပြီးတော့လမ်းမစရာပို့ပြီးမျက်စိချုပ်စရာဖြစ်လာသလားဥပမာဆိုဘယ်လိုမြင်ပါလဲ
ဒါကတော့တရုတ်ကဖန်ပြီးတာလို့ကျွန်တော်မမြင်ခင်ဗျာတကယ်တမ်း2016ခုနှစ်အကုန်ပိုင်းထိဟိုတရုတ်တန်တမန်စွန်ဘောရှန်ကိုလည်းဟာဝါပါဝင်အဖွဲ့အားလုံး NCA ထိုးပါ NCA ထိုးပါဆိုလိုက်ပြောနေတာဖြစ်ပါတယ်နော်အဲ့ဒီအချိန်မှာတမန်တော်ကစီအပီအပီရာရှိတယ်။အဲ့ဒီအချိန်ပေါ်မှာသူတို့နိုင်ငံရေးရသူတို့ပေါင်းစည်းတာပဲဖြစ်နေ။ကျွန်တော်ကတော့မြောက်ပိုင်းတပ်ပေါင်းစုကြီးတရုတ်ကဖန်တီးလာလို့ပေါ်လာတဲ့အဖွဲ့ဖြစ်တယ်လို့တော့ကျွန်တော်တော့မမြင်ဘူးခင်ဗျ။နိုင်ငံရေးလုံခြုံရေးမှာနိုင်ငံရေးဆွေးနွေးလာတဲ့စီအပီအပီရာစားတဲ့အောက်မှာပေါ်လာတာလို့ကျွန်တော်မြင်ပါတယ
်။ဒါပေမဲ့အဲ့ဒီလိုတရုတ်က NCU ထိုးပါလို့ဖီအပီရတာနဲ့ NC မထိုးဖြစ်တာကြတော့ခင်ဗျာတရုတ်ဒီခါတည်းဆက်ပြီးတော့သူတို့တွန်းမပြေးနိုင်ဘူးလားအဲ့ဒီကိစ္စကို
တရုတ်အဲ့ဒါတော့ကျန်တဲ့အပြင်းအလူရင်ပြင်းနာနဲ့ကျွန်တော်တို့လက်တွေ့တွေ့ရတော့မတူဘူးဗျနေဆက်မှာရှိတဲ့လူတွေကတရုတ်ဩဇာခံလို့အများတော့မြင်ကြတယ်ဒါမဲ့နေဆက်မှာရှိတဲ့တန်ဆန်းလက်နက်ကင်တွေအဖွဲ့တွေကသူတို့ရဲ့ရည်တည်မှုတွေတရုတ်နဲ့ဆက်ဆံတာရှိပေမဲ့သူတို့ကျိုးစီဝါသူတို့လူမျိုးသူတို့အဖွဲ့အစည်းကျိုးစီဝါနဲ့ပဲသူတို့တိကျရက်တည်တာဖြစ်တယ်အဲ့တော့တရုတ်နဲ့နေဆက်မှာရှိတယ်တရုတ်နဲ့သက်ဆိုင်ရေးကောင်းမှုရှိတယ်တရုတ်စကားပြောရတော့နားထောင်တာမဟုတ်ဘူးအဲ့တော့ဒီအခြေခံပေါ်မှာကျွန်တော်တို့ကဒါဒီလူတွေကတရုတ်ဩဇာခံသက်သက်တရုတ်ပြောရင်နားထောင်တာလို့မြင်တယ်ဆိုရင်ကျွန်တော်ဘာမှပြဿနာဖြစ်ရှင်းလို့မရဘူးခင်ဗ
ျဟုတ်ကဲ့အဲ့လိုအခုထိနှစ်ပေါင်းအတွန်းရှည်ကြာလာတယ်လည်းပဲအဲ့ဒီရောက်လို့ပဲလူတွေကသုံးသပ်ကြတယ်ပဲခင်ဗျာတကယ်တမ်းသာတရုတ်ဩဇာကမဟုတ်ဖက်နဲ့တိုင်းရင်းသားတွေရဲ့ဆန္ဒအတိုင်းသာဖြစ်ကြစမ်းဆွေညဉ့်ညဉ့်ရခဲ့တာလည်းကြာပြီလို့လူတွေကသုံးသပ်ကြပါတယ်တကယ်တမ်းဘကပတော်မှာပဲ
ခိုင်းနေစက်မှာရှိတဲ့ RCS ရဲ့မွန်ပြည်စစ်ပါတီ KNP စစ်ပါတီ KNP ဖွဲ့စည်းရတရုတ်ဩဇာကမဟုတ်ရင်အဲ့ဒါနဲ့ပတ်သက်တော့သူတို့ဘယ်လိုပြန်ပြောကြမှာခင်ဗျအဲ့တော့သူကတိုင်းရင်းသားလက်နက်ကိုင်တွေကိုသူတို့တိုင်းရင်းသားအချိုးစည်းဝါနဲ့တိုက်တာမဟုတ်ဘူးတော့တိုင်းတမားပြောဩဇာကံဒီလိုပဲကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တိုင်းရင်းသားပြဿနာကိုဖြေရှင်းနိုင်မလားဆိုတော့ကျွန်တော်စဉ်းစားဖို့လိုပါတယ်ဟုတ်ကဲ့
တရုတ်ဩဇာကံဆက်ဆက်ကြည့်ပြီးတော့မဟုတ်ဘူးတိုင်းရင်းသားအကျိုးစီးပွားပေါ့ဒီဘက်မှာတရုတ်ကနေပြီးတော့ဩဇာလွှမ်းမိုးပြီးတော့သူရဲ့အကျိုးစီးပွားတဲ့သူထက်တွက်တယ်ဆိုရယ်သုံးသပ်ကြလို့ပ
ါတရုတ်ကတော့တကယ်တမ်းပြောရင်တော့နေဆက်အလွန်တည်ရင်အေးချမ်းနေတာကြတရုတ်ရဲ့အကျိုးစီးပွားဆက်ဆက်ခြင်းဘာလို့လဲတရုတ်ကနေဆက်ကုံစွေရေးကိုလှုပ်ချင်တယ်ဟိုမနေ့ကဖြစ်တဲ့ဟာမျိုးဆိုရင်သူတည်းလည်းထိခိုက်မှုရှိတယ်အဲ့တော့တရုတ်ဟုတ်ပြောတာနေဆက်တည်ငြိမ်ရေးကြမ်းရေးကတော်တော်အရေးကြီးတယ်။ဒါပေမဲ့လက်တွေ့မှာအဲ့လိုဖြစ်မလာဘူး။ပြီးတော့နေဆက်မှာရှိတဲ့အဖွဲ့အစည်းကသူဝင်ပေးလို့ပြရ။အဲ့ဒါတော့မှန်ပဲဗျ။ခင်ဗျဘယ်ဖို့လဲပြတရုတ်တိုင်းမင်းပေးလို့ရတယ်နေဆက်ကအဖွဲ့ကျွန်တော်တစ်ဖွဲ့မှတော့မတွေ့ဘူးသေးဘူးဗျ
။ကိုကန်းတို့ကတော့ခင်ဗျ
။မရဘူးခင်ဗျ။ရတယ်ဆိုလို့ရှိရင်ဒီလိုဖြစ်မလာဘူး
။ကျွန်တော်နောက်ထပ်စီမဆက်မရင်တော့ဥမာဆိုအဲ့တရုတ်ဟာမြန်မာပြည်ထဲမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်နေတာဟာငြင်းငြင်းရင်မရနိုင်လို့သူဆက်မလုပ်နိုင်ပဲယထာရမ်းများရှိပါလားခင်ဗျာ
စီးပွားရေးလောလောဆယ်ကတော့သူကတော့အဲ့လိုတော့မရှိဘူးဗျာသူစီးပွားရေးအချို့စီးပွားရေးဖြစ်အောင်အလုံးကြည့်လုံမယ်ဆိုတဲ့သဘောအမျိုးကျွန်တော်တွေ့ရတယ်ဆိုတော့ဒီအစိုးရနဲ့လည်းသူ့အချို့စီးပွားတဲ့အစိုးရလည်းကြိုးရှိတန်းသားတွေလည်းအချို့ရှိတဲ့အခြေအနေမျိုးဖန်တီးဖို့သူကြိုးစားနေတယ်လို့မြင်ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိရင်လည်းမိကွန်ပထမဆုံးမိခဲ့တဲ့မိကွန်ပါပဲငင်းငန်းရေးအပြည့်အဝမဟုတ်သည့်တိုင်းအောင်အပြည့်ခက်ရဆေးရေးတနိုင်ငံလုံးမှာသနတ်တန်စိတ်ပြီးတော့တိုင်းရင်းသားတွေလည်းပဲပျော်ပျော်ရွှင်ရွှင်သူတို့တွေသာဖွံ့ဖြိုးရေးအတွက်ဆောင်ရွက်နိုင်မဲ့အလားအလာကိုဘယ်အချိန်နောက်မှဖြစ်နိုင်မယ်လို့မြင်ပါလဲမြင်ကောမြင်ပါရလား
ကျွန်တော်ကတော့လောလောဆယ်တော့မမြင်ဘူးဗျာလောလောဆယ်ကတော့နှစ်ဖက်စလုံးကစဉ်းစားမှုတွေမပြောင်းကြဘူးကိုယ်ရင်မှကြည့်အောင်မြင်အောင်ကိုယ်အင်အားတည်ဆောက်ရမယ်လို့တမရဘက်ကတော့တိုင်းလန်းလက်နက်ကိုင်တွေကယုံကြည်နေသေးဒီဟာဖြစ်လာဖို့တော်တော်ခင်းရပါတယ်အဲ့တော့ဒီ class တွေကတော့ကျွန်တော်တို့လောလောဆယ်မှာရှောင်လဲဖို့တော့ခက်မယ်လို့ထင်ပါတယ်
ဥကြောဇန်တာစီစဉ်တက်ဆက်တဲ့မြမအရေးတုံးသက်ချက်ကိုနားဆင်ကြရတာပါအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်အလှည့်ကိုရောက်ပါပြီဒီတစ်ပတ်အစီအစဉ်မှာတော့စကိုင်းတန်းရွှေဘုံမြို့နယ်ညောင်ပင်တာရွာကမတ်ဖြူဖြူသိန်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်
ဖြစ်ပါလေရှင်ကျမတို့ပြည်သူအပေါင်းကိုစိတ်နှပါကျမချမ်းသာကြပါစေကြောင်းဆုမွန်ကောင်းတက်အပ်ပါလေကျမကလက်ရှိဆိုရပေါ်ကျမရဲ့ယုံကြည်ချက်ကိုပြပြချင်ပါလေရှင်ကျမတို့အခုလက်ရှိဆိုရဟာဒီမိုကရေစီလမ်းကြောင်းကိုပုံဖော်တဲ့နေရာမှာစေတနာမြေတားကိုအရင်ခံပြီးကျမတို့ရဲ့တိုင်းပြည်အကျိုးကိုရှေ့ရှုပြီးဆောင်ရွက်နေတာဖြစ်တဲ့အတွက်အောင်မြင်မယ်လို့ယုံကြည်ပါတယ်ကျမတို့ရဲ့ခေါင်းဆောင်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဆိုရင်တိုင်းပြည်အပေါ်မှာမေတ္တာတရားအမတန်မှကြီးမားပါတယ်မေတ္တာတရားနဲ့လုပ်တဲ့အလုပ်တိုင်းဟာအောင်မြင်မယ်လို့ကျမအနေနဲ့တိကျယုံကြည်ပါတယ်ရှင်ကျမတို့ပြည်သူများအနေနဲ့ကလည်းခေါင်းဆောင်ရဲ့မေတ္တာကိုယုံကြည်သလိုရည်ရွယ်ချက်တွေကိုလည်းတည်အောင်ကြိုးစားကြလိမ့်မယ်လို့ကျမအနေနဲ့ယုံကြည်ပါတယ်ခေါင်းဆောင်ကောင်းမှန်ရင်တိုင်းပြည်ရဲ့အကျိုးကိုစဉ်းစားတဲ့နေရာမှာရေတို့ကိုမစဉ်းစားပါဘူးရေရှိကျိုးကိုပဲစဉ်းစားကြတာဖြစ်ပါတယ်ရေတို့အစဉ်းစားနေရင်လည်းဒီမိုကရေစီကိုပုံဖော်နိုင်မှာမဟုတ်ပါဘူးရေတို့ကိုမျှော်မှန်းလုပ်တဲ့အလို့ဟာတရှိမခံပါဘူးရေတို့အတွက်စဉ်းစားနေရင်လည်းဒီမိုကရေစီလမ်းကြောင်းကိုပြပြပြင်ပုံပေါ်နိုင်မှာမဟုတ်ပါဘူးဒီမိုကရေစီဆိုတာကခက်ခဲတယ်နည်းနည်းတယ်ကြဲပြန့်တယ်ဒါကြောင့်မလို့ကျမတို့ပြည်သူများအနေနဲ့လည်းနားလည်ပြီးဘိုင်းဝန်ဖော်ဆောင်ရမယ်ဒီမိုကရေစီရဲ့လမ်းစဉ်ရှင်းစဉ်တွေကိုကျမတို့ပြည်သူတွေတုံ့လာကြမယ်လိုက်နာကြမယ်နိုင်ငံကြီးသားပြည်သားအောင်စိတ်ဓာတ်တွေကိုပြင်ကြမယ်ဆိုရင်လက်ရှိဆိုရအနေနဲ့အောင်မြင်မယ်လို့ကျမယုံကြည်ပါတယ်အခုဆိုရင်အစိုးရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်နေတာဖြစ်တဲ့အတွက်ကျမတို့ပြည်သူတွေအနေနဲ့ဝိုင်းဝန်းဖော်ဆောင်ချက်ပေးမယ်ဆိုရင်ငြိမ်းချမ်းရေးအမြင်ရပြီးတော့အစိုးရရဲ့လှုပ်ဆောင်ချက်တွေအောင်မြင်မယ်လို့ယုံကြည်ပါတယ်ကျမတို့ပြည်သူလူထုရဲ့ခေါင်းဆောင်လည်းဖြစ်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာဆိုရင်ကျမတို့နိုင်ငံရဲ့အနာဂတ်အတွက်ရောအနာဂတ်ရဲ့မျိုးဆက်သစ်တွေအတွက်လှုပ်ဆောင်ရမယ့်လှုပ်ဆောင်ချက်တွေကိုဥဆောင်ပြနေသူတူဖြစ်ပါတယ်ဒါတွေကိုလက်တွေ့အကောင့်ထဲဖော်နိုင်တာရှိသလိုနောင်လာမဲ့မျိုးဆက်တွေအနေနဲ့ဆက်လက်ပြီးတော့အကောင့်ထဲပေါ်ဆောင်ရွက်နိုင်အောင်လမ်းပြပေးနေတာဖြစ်ပါတယ်ဒီလိုဥစားဥရဲ့ပြုနိုင်တဲ့နိုင်ငံခေါင်းဆောင်ရဲ့ဒီမိုကရေစီကိုတွားနေတဲ့မူဝါဒတွေကိုအကောင့်ထဲပေါ်နေတဲ့အစိုးရဖြစ်တဲ့အတွက်တိုင်းပြည်အတွက်အကောင့်ဆောင်ရွက်နိုင်မယ်လို့ကျွန်မအနေနဲ့အကျွင့်မဲ့ယုံကြည်ပါတယ်လို့ရှင်းပြအပ်ပါတယ်ရှင
်အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံတို့ကြားဆက်ဆံရေးဟာနှစ်ပေါင်း80ကျော်လာပြီဖြစ်ပြီးဆက်လက်တိုးတက်ခိုင်မာနေတယ်လို့တိုးချဲ့လှုံ့ဆော်နေပါတယ်။နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာအိန္ဒိယနိုင်ငံခြားရေးဝန်ကြီး Sushma Swaraj နဲ့မကြာသေးခင်ကနယူးဒေလီမြို့တော်မှာတွေ့ဆုံချိန်တွင်အကြမ်းဖက်ဝါဒနဲ့အာဖဂန်နစ္စတန်တည်ငြိမ်ရေးလိုခက်ခဲတဲ့ကိစ္စရပ်တွေမှာနိုင်ငံခြားဘယ်လိုနဲ့နဲ့ဆိုင်ဆိုင်ပူးပေါင်းဆောင်ရွက်ကြမယ်ဆိုတာကိုဆွေးနွေးခဲ့ပါတယ်။ Indo-Pacific ဒေသမှာအိန္ဒိယရဲ့အခန်းကဏ္ဍတိုးချဲ့ရေးအလားအလာကိုလည်းဆွေးနွေးကြပါတယ်။အထူးသဖြင့်စီးမင်းစည်းကမ်းနဲ့အညီကူတန်ရောင်းဝယ်ရေးဖြစ်အောင်အားပေးဖို့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်ပွင့်လင်းမြင်သာပြီးရေရှည်ခိုင်မာတဲ့နည်းလမ်းနဲ့လှုံ့ဆော်ဖို့တို့ကိုဆွေးနွေးကြပါတယ်။ဒီအမှန်းချက်တွေဟာသမ္မတဒေါ်နယ်ထရမ့်ရဲ့တောင်အာရှဒေသဆိုင်ရာမဟာဗျူဟာသစ်နဲ့ကိုက်ညီပါတယ်။အာဖဂန်နစ္စတန်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးရအောင်ပံ့ပိုးကူညီဖို့နဲ့တစ်ဆက်တည်းတောင်အောင်ရှာဒေသတို့ကလည်းငြိမ်းချမ်းတည်ငြိမ်ရေးအမေရိကန်ရဲ့တန်ဋိဌာန်ကိုနှစ်ဆတိုးချမှတ်တာဖြစ်တယ်လို့ဝန်ကြီးတီလာဆန်ကပြောပါတယ်။ဒီအကျိုးပေးမှုမှာအိန္ဒိယဟာအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်ပါတယ်။အကြံဖက်ဝါဒတိုက်ဖြတ်ရေးမှာအမေရိကန်ကအိန္ဒိယနဲ့အတူလက်တွဲပြီးဆက်လက်လှုပ်ဆောင်သွားပါမယ်။အကြံဖက်ဝါဒီတွေအန်ဒရယ်မက်ခိုလိုနိုင်မဲ့နေရာမျိုးကိုတီးခတ်မှာမဟုတ်ဘူးလို့ဝန်ကြီးတီလာဆန်ကပြောပါတယ်
။ The United States supports India's emergence as a leading power. and will continue to contribute to Indian capabilities to provide security
to the region. ထိုင်းနိုင်ငံတစ်ခုအဖြစ်အိန္ဒိယထွန်းပေါက်လာတာကိုအမေရိကန်ကအားပေးပါတယ်။ဒေသတော်ဝမ်းမှာလူညုံရေးအတွက်အိန္ဒိယရဲ့လှုပ်ဆောင်နိုင်စွမ်းကိုဆက်ပြီးပံ့ပိုးပေးသွားပါမယ်။ဒီလုပ်ငန်းအတွက်အိန္ဒိယစစ်ဘက်ခင်မီရေးကြိုးပမ်းမှုတွေမှာအဆင့်မြင့်နည်းပညာတွေကိုကျွန်တော်တို့ပံ့ပိုးနိုင်စွမ်းရှိပြီးပံ့ပိုးပေးချင်ပါတယ်
။ကျွန်တော်တို့ရဲ့ခိုင်မာတဲ့စီးနှောင်မှုမှာအခေယာကြတာကတော့ကျွန်တော်တို့ရဲ့တူညီတဲ့တံပိုးထားမှုတွေပါပဲလို့ဝန်ကြီးဒေလာဆန်ကပြောပါတယ်။ကျွန်တော်တို့ရဲ့ဒီမိုကရေစီတွေကိုတူးချင်းလွတ်လပ်မှုနဲ့တရားဥပဒေစိုးမိုးရေးအာမခံချက်ပေးမှုပေါ်တည်ဆောက်ထားပါတယ်။ဒီအခြေခံအုတ်မြစ်ဟာအကြံဖက်ဝါဒတိုက်ဖြတ်ရေးနဲ့စီးပင်းစည်းကမ်းပေါ်အခြေခံနဲ့အင်ဒိုပစိဖိတ်ဒေသတစ်ခုအဖြစ်ထိန်းသိမ်းကာကွယ်ရေးကနေလွတ်လပ်မျှတာတဲ့ကုန်သွယ်ရေးတိုးတက်စေဖို့အထိကျွန်တော်တို့ရဲ့ပူးပေါင်းလှုပ်ဆောင်မှုအားလုံးကိုအားကောင်းစေပါတယ်။နောက်ထပ်ကဏ္ဍတွေမှာပူပေါင်းဆောင်ရွက်ဖို့ကိုလည်းမျှော်လင့်နေပါတယ်လို့ဝန်ကြီးဒေလာဆန်ကပြောပါတယ်။မိမိတို့ရဲ့မိဖက်ဆက်ဆံရေးအင်အားကဟာဘယ်တော့ငားနဲ့မှမတူပိုပြီးတောက်ပြောင်နေကြောင်းအိန္ဒိယနဲ့အမေရိကန်တို့ဟာချစ်ချေရင်းနှီးမှုလေးစားမှုတို့နဲ့ထာဝရစီးနှောင်ထားမှာဖြစ်ကြောင်းပိုပြီးတောက်ပြောင်တဲ့အနာဂတ်ကိုမျှော်လင့်နေပါကြောင်းအိန္ဒိယဝန်ကြီးချုပ်မိုဒီရဲ့ဇွန်လအမေရိကန်ခီးစဉ်အတွင်းသမ္မတထရမ့်ကပြောခဲ့ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပြပါပါရှင
်။သောရရှင်တို့အခုနားဆင်ကြရတာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VO ရဲ့အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။အတော်ရင်းနေမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီအထိလိုင်းဒိုမီတာ76 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးကျော်စံတာပြောပြပါလိမ့်မယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတရုတ်နိုင်ငံကိုနှစ်ရက်ကြာနိုင်ငံတော်အလဲပတ်ခရီးစတင်လိုက်ပြီးဖြစ်ပါတယ်။အမေရိကန်ဟာတရုတ်နဲ့ကုန်သွယ်တဲ့နေရာမှာအဆုံးပေါ်တဲ့ပြဿနာနဲ့မြောက်ကိုရီးယားပြဿနာတို့ဟာမစ္စတာထရမ့်နဲ့တရုတ်ရာရှိရေးအကြအဓိကဆွေးနွေးမယ့်ပြဿနာတွေဖြစ်ပါတယ်။ကိုရီးယားပြဿနာနဲ့ပတ်သက်လို့ရုရှားတရုတ်အပါအဝင်နိုင်ငံအလုံးလုံးဟာမြောက်ကိုရီးယားအပေါ်ချက်မှတ်ထားတဲ့အရေးယူမှုတွေကိုအပြည့်အဝလိုက်နာဖို့သမ္မတထရမ့်ကတိုက်တွန်းထားပါတယ်။သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်ဖင်တို့ဟာနိုဝင်ဘာလ9ရက်ကျသပတင်းနေ့မှာတရုတ်ဝင်တွေ့ဆုံရဖို့ရှိနေပါတယ်။မြေဆုံစီမံကိန်းနဲ့ပတ်သက်လို့မြန်မာနိုင်ငံစွန့်ရင်ဝန်ကြီးဒေသဆံပြားရှိလို့ပြောကြခဲ့ပြီးတဲ့နောက်ဒီစီမံကိန်းအတွက်မြန်မာအစိုးရနဲ့ဆက်လက်ဆွေးနွေးသွားမယ်လို့တရုတ်ဘက်ကပြောကြားလိုက်ပါတယ်။အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြေဆုံစီမံကိန်းဟာတရုတ်နိုင်ငံရခင်စစ်အစိုးရလက်ထက်2017မှာရပ်ဆန့်ခဲ့ပြီးတဲ့နောက်ဒုမြန်မာနှစ်နိုင်ငံဆက်ဆံရေးအကြအဖူးအထစ်ဖြစ်စေခဲ့တဲ့စီမံကိန်းဖြစ်ပါတယ်။တဘာဝပောင်းရင်ထိခိုက်နိုင်တဲ့ဆိုရဲဆိုရင်မှုတွေကြောင့်မြေဆုံစီမံကိန်းကိုရပ်ဆိုင်ပြီးတခြားအစားထိုးစီမံကိန်းတွေပြုလုပ်နိုင်မဲ့အရေးနှစ်ဖက်အရာရှိဆွေးနွေးကြရတယ်လို့လည်းပြီးခဲ့တဲ့ဧပြီလကသတင်းတွေထွက်ပေါ်ခဲ့ပါတယ်။မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်မှုကိုကန့်ကွက်တဲ့အနေနဲ့မြန်မာနိုင်ငံမှာပြုလုပ်နေတဲ့ရင်းနှီးမြှုပ်နှံမှုတွေကိုပြန်လည်ရုပ်သိမ်းဖို့မလေးရှားနိုင်ငံပေါင်း Petronas စွန့်အင်ကုမ္ပဏီကိုမလေးရှားပါလီမန်အမတ်တွေဗိုလ်ထုနေရာတောင်းဆိုလိုက်ကြပါရယ် Petronas ကုမ္ပဏီဟာအစ္စလာမ်ကိုဘာသာဝင်တေဝင်ဘာသာအဖြစ်အသိမှတ်ပြုထားတဲ့မလေးရှားနိုင်ငံရဲ့အကြီးဆုံးစွန့်အင်ကုမ္ပဏီဖြစ်ပြီးမြန်မာနိုင်ငံမှာသဘာဝဓာတ်ငွေလုတ်ကွက်တွေအများအပြားပိုင်ဆိုင်ထားတဲ့ကုမ္ပဏီဖြစ်ပါရယ်ဆီယာအစူယာရဲ့သူ့နိုင်ငံသားတွေပေါ်ဓာတ်လက်နက်တွေအဆုံးပြုတဲ့တိစောက်ကိုဆုတ်ချတဲ့အနေနဲ့ကြီးညာချက်တစ်စုံကိုတခြားနိုင်ငံကနိုင်ငံသားရဲ့ဝန်ကြီးတွေအတူအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကလက်မှတ်ထိုးထုတ်ပြန်လိုက်ပါတယ်ခင်ဗျာ
ထစ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဥကျော်စံသားကြီးညာသွားတာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ခင်ညနေပိုင်း6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ် VOE ကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကဘာနှက်ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆံမိုးပြီပါခင်ဗျာ
This program has come to you from the Voice of America, Washington.